Welcome to the Voice of America in Burmese.
Begin again, Mingla Manekin Pijavazi Kamia. You American, Diana Townsend, Pivoila Nasakonia, Danila Manekin season, Rico, American Bidons, Washington, DC, Murogani, Lindo Mida, Thousand Nil, Lizard, Korogani, POF, Facebook, Samina Gaba, Yota, Pine, Purabi, Dai, Tolum, Penny, Kamia. General came out so mema, the name again season, Rico, Tawin, you didn't set Domaba.
Mingla Kamia, General Oliva. ဒီမနေ့နားဆင်မဲ့သတင်းတွေမှာတော့ရုရှားတိုက်ပွဲထားတဲ့ခရိုင်းမီးယားကိုယူကရိန်းပိုင်ဖြစ်တာအတိအမှတ်ပြုတဲ့အကြောင်းအမေရိကန်ကကြေညာပါတယ်။အီတလီကမ်းခြေမှာရွှေ့ပြောင်းနေထိုင်သူတွေလိုက်ပတ်လာတဲ့လေနှစ်မြောက်ရာကလူ60လောက်သေဆုံးသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုကုခမောင်းဆုံးမနေတူပြောပြမှာပါ။ဟုတ်ကဲ့ပါခင်ဗျာသတင်းတွေအပြည့်မှာဆက်သွယ်မေးမြန
င်စီနဲ့ပတ်သက်ပြီးအာဆီယံဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားရဲ့သဘောထားကိုတရုတ်နိုင်ငံကပါထောက်ခံလာတဲ့အပေါ်အမြင်သဘောထားတွေကိုမကြားခင်စူးစီးပြီးထုတ်လွှင့်ပေးမှာပါ။အဲ့ဒီနောက်သတင်းပတ်ဆိုင်ကဏ္ဍတွေအနေနဲ့မြန်မာဒီမိုကရေစီရေးရာကပ္ပမြန်မာမီဒီယာမြင်ကွင်းမြင်ကွင်းကျယ်မှတ်စုမြန်မာပြည်မှပေးစာကဏ္ဍများနဲ့ကပ္ပတလွားထူးခြားစံပြသတင်းတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကဲအခုတော့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့ကျွန်တော်ပြောပြပေးကြပါစို့ခင်ဗျာ
2014ခုနှစ်ကတည်းကရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားကျွန်းဆွယ်ဟာယူကရိန်းနိုင်ငံရဲ့အစိတ်အပိုင်းဖြစ်ဆက်လက်ရှိနေဆဲဖြစ်တဲ့အကြောင်းအမေရိကန်ကတနင်္ဂနွေနေ့မှာကြေညာပါတယ်ဒါပေမဲ့တနစ်ချကျူးကျော်စစ်အတွင်းရုရှားသိမ်းပိုက်ထားတဲ့နယ်မြေတွေကိုယူကရိန်းကပြန်လည်ထိန်းချုပ်နိုင်ရေးဟာလက်တလောပိုပြီးအရေးကြီးတဲ့ကိစ္စဖြစ်တယ်လို့လည်းပြောဆိုခဲ့တာပါယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားပိုင်ဖြစ်သွန်းသွင်းခဲ့တဲ့ကိစ္စကိုအမေရိကန်ကဘယ်တော့မှအသိမပြုမှာမဟုတ်ကြောင်းနိုင်ငံရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။လက်တော်ညဉ့်ညဉ့်အတွက်ဆွေးနွေးနေတာမျိုးမရှိသေးပေမဲ့လက်ခံနိုင်လောက်တဲ့တန်တမာရေးရလဒ်ကိုပဲဖြစ်ဖြစ်အောင်ပွဲဖြစ်သတ်မှတ်တာပဲဖြစ်ဖြစ်ယူကရိန်းကသာအပြည့်အဝဆုံးဖြတ်ရမှာဖြစ်တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ဆိုရဲအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆိုလီဗန်ကအမေရိကန်ရုပ်သံ NBC နဲ့မင်းမြန်ကမ်းမှာပြောဆိုလိုက်တာပါယူကရိန်းရေးဖြစ်ရှင်းရမှာယူကရိန်းနိုင်ငံမှာဖြစ်မနေပါဝင်ဖို့လိုသလိုယူကရိန်းအတွက်အောင်ပွဲကိုအမေရိကန်ကအတိတ်ပဲဖွင့်လို့မဖြစ်နိုင်တဲ့အကြောင်းလည်းပြောဆိုသွားပါတယ်ယူကရိန်းကိုယ်တိုင်အောင်ပွဲဖြစ်ခံယူနိုင်အောင်စစ်မြေပြင်မှာလိုအပ်တဲ့အကူအညီတွေကိုလည်းအမေရိကန်ကဆက်လက်ထောက်ပံ့သွားမယ်လို့ပြောဆိုထားပါတယ
်ရုရှားသမ္မတဗလာဒီမာပူတင်ရဲ့အနီးကပ်ဆုံးမဟာမိတ်ဖြစ်တဲ့ဗဲလာရုစ်နိုင်ငံသမ္မတအလက်ဇန်ဒားလူကာရှန်ကိုဟာဒီသတင်းပတ်ထဲမှာတရုတ်နိုင်ငံကိုလာရောက်လိမ့်မယ်လို့တရုတ်အစိုးရကကြေညာပါတယ်လူကာရှန်ကိုအနေနဲ့အင်ကာနေကနေဂျာတာပရေးနေအထိတရုတ်နိုင်ငံကိုလာရောက်မှာဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ခြင်းမရှိသေးပါဘူးယူကရိန်းကျူးကျော်စစ်ပွဲရုရှားဘက်ကစီရဲအကူအညီတွေမပေးဖို့တရုတ်ကိုအမေရိကန်အစိုးရထိတ်တန့်အရာရှိတွေကသတိပေးခဲ့ပြီးတဲ့နောက်အခုလိုခီးစဉ်ပေါ်ပေါက်လာတာဖြစ်ပါတယ်အမေရိကန်ထောက်လှမ်းရေးဌာန CIA ရဲ့ညွှန်ကြားရေးမှူးဝီလျံဘန်စ်က CBS သတင်းဌာနနဲ့အစောပိုင်းတွစ်ဆုံမေးမြန်းခန်းမှာတရုတ်အစိုးရခေါင်းဆောင်တွေဟာစစ်လက်နက်တွေကိုရုရှားကိုထောက်ပံ့ဖို့စဉ်းစားနေပြီလို့မိမိတို့အနေနဲ့ယုံကြည်ရကြောင်းပြောပါတယ်။ဒါပေမဲ့လည်းအပြည့်အစုံဆုံးဖြတ်ချက်ကိုတော့ချမှတ်ရသေးတဲ့ပုံမရှိသေးဘူးလို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကတော့ရုရှားနဲ့ယူကရိန်းကြားငြိမ်းချမ်းရေးနဲ့အပြစ်ခံရစရေးလှုပ်ဆောင်ကြဖို့တရုတ်နိုင်ငံကအဆိုပြုချက်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ။
ယူကရိန်းပေါ်ကြီးကြပ်တက်ခတ်နေတဲ့ရုရှားတပ်တွေကိုတရုတ်ကစစ်လက်နက်တွေထောက်ပံ့ကူညီဖို့စဉ်းစားနေတယ်လို့အမေရိကန်ကယုံကြည်ထားတဲ့အကြောင်းအမေရိကန်ဘူထောက်လိုင်းရေးအေဂျင်စီ CIA အကြီးအကဲကပြောပါတယ်တရုတ်ကသာတကယ်လှုပ်လာမယ်ဆိုရင်တော့အင်တာနက်အန္တရာယ်များပြီးအမျိုးမြင်မဲ့ရရောက်လိမ့်မယ်လို့လည်း CIA ညွှန်ကြားရေးမှူးချုပ်ဝီလျံဘန်စ်ကအမေရိကန်ရုပ်သံ CBS ကတနင်္ဂနွေနေ့မှာထုတ်လွှင့်တဲ့မေးမြန်းခန်းအတွင်းပြောဆိုထားတာပါတရုတ်နိုင်ငံကဒီလိုမလုပ်ဘူးလို့လည်းအလေးနဲ့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်ရုရှားကိုစစ်လက်နက်ကူညီပေးမှာကိုတနင်္ဂနွေနေ့ကအပြင်းထန်သတိပေးပြောဆိုခဲ့ကြတဲ့အထက်မှာ CIA အကြီးအကဲဖြင့်အင်ဖြူရောအမျိုးသားလုံခြုံရေးအကြံပေး Jake Sullivan နဲ့ပါဝင်ခဲ့တာပါဒါပေမဲ့လက်နက်တွေပေးပို့တဲ့ထောက်ထားမျိုးတော့အခုချိန်ထိမတွေ့ရသေးဘူးလို့လည်း CIA ကြီးကနေအမျိုးသားလူညွန့်ရေးချန်ပီနှစ်ယောက်စလုံးကပြောကြပါဗျာအပိသက်ဆုံးဖြတ်ချက်ချတာမျိုးဓမ္မမောင်ရင်လည်းလက်တွေ့ကူညီထောက်ပံ့တာမျိုးမတွေ့ရသေးတဲ့အကြောင်းအမျိုးသားလူညွန့်ရေးချန်ပီဆူလီဗန်က CIA ရုပ်တံနဲ့မင်းမြန်ကမ်းမှာပြောဆိုခဲ့တာဖြစ်ပါတယ်
အစ္စရေးတို့သိမ်းပိုက်ထားတဲ့ဂျော်ဒန်မြစ်အနောက်ဖက်ကမ်းဒေသရှိအဓိကအဝေးပြေးလမ်းပေါ်ကကားတစီးကိုတနင်္ဂနွေနေ့ကပါလက်စတိုင်းတပ်သမား2ဦးကပစ်ခတ်ခဲ့တဲ့အတွက်အစ္စရေးနှစ်ဦးသေဆုံးသွားကြောင်းအစ္စရေးအရာရှိတွေကပြောပါတယ်အစ္စရေးဘက်ကလည်းအဲ့ဒီလိုပစ်ခတ်ပြီးထွက်ပြေးသွားတဲ့တနတ်သမားတွေကိုလိုက်လံရှာဖွေနေကြောင်းပြောပါတယ်မကြခင်ကြောက်တော့မဲ့မွတ်စလင်တွေရဲ့အထွတ်အမြတ်ရမန်ဒန်ဥပုပ်လပွဲတော်ကျင်းပကနေ့မှာအကြမ်းဖက်မှုတွေရောကြစေရည်အတွက်ဂျော်ဒန်နိုင်ငံမှာအစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်အဆင့်မြင့်ကိုယ်စားလှယ်တွေဆွေးနွေးနေတဲ့အပေါ်အဲ့ဒီပြစ်ခတ်မှုကလွှမ်းမိုးသွားပါတယ်အခုပြစ်ခတ်မှုဟာမကြသေးခင်ရက်ပိုင်းကပါလက်စတိုင်းမြို့တစ်မြို့အနားမှာအစ္စရေးစစ်တပ်ကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့စဉ်ပါလက်စတိုင်းဆယ်ဦးသေဆုံးခဲ့ပြီးနောက်ဆက်တွဲဖြစ်ခဲ့တာပါအဲ့ဒီလိုအခြေအနေတွေကြောင့်ဂျော်ဒန်မြစ်အနောက်ဘက်ကဒေသမှာစစ်အင်အားတိုးချဲ့ချတာဖို့အစ္စရေးကာကွယ်ရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်အစ္စရေးအစိုးရအဖွဲ့ကလည်းကနဦးလှုပ်ရှားမှုအနေနဲ့အဲ့ဒီတိုက်ခိုက်မှုမှာပါဝင်တဲ့ပါလက်စတိုင်းစစ်သွေးကြွတွေကိုသေဒဏ်ချမှတ်ဖို့အဆိုပြုချက်ကိုအတည်ပြုပေးလိုက်ပါတယ်ခင်ဗျာ
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 633နဲ့6383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American Dam မြန်မာဘာသာအစီအစဉ်ရဲ့တင်းလာနေမနေ့ခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရွှေပြောင်းနေထိုင်သူတွေလိုက်ပါလာတဲ့တစ်သားလေတစ်စင်းဟာအီတလီစစ်ကမ်းမရောက်ခင်ပျက်စီးနစ်မြူရွာကကလင်းငယ်တူဦးပါဝင်တေဆုံးသူ58ဦးထက်မနည်းရှိတဲ့အကြောင်းအာဏာပိုင်ကပြောပါရယ်လေနစ်မြူမှုကနေအသက်မသေလွတ်မြောက်လာသူ80လောက်ရှိတယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်အလောင်းတချို့ကတော့ပင်လယ်ကမ်းခြေအပန်းဖြေရာကရွန်တုံးဒေသကကမ်းမော်ကိုတနင်္ဂနွေနေ့ကမျောပါလာခဲ့ကြတာပါဒီပေါ်မှာလိုက်ပါလာသူခမ်းမန်းကြီး140လောက်ရှိမယ်လို့လည်းအာဏာပိုင်တွေကပြောပါရယ်ကရွန်တိုမျိုးတော်ဝင်ကတော့ကြေကွဲเสียဖြစ်ရကြီးတစ်ခုဖြစ်နေပြောဆိုခဲ့တာပါပုံရမ်းမင်းကြီးဖရန်စစ်ကတော့ပျောက်ဆုံးနေသေးသူတွေနဲ့အသက်မသေလွတ်မြောက်လာသူတွေအတွက်ဆုတောင်းခဲ့ပါရယ်အရေးပေါ်ကယ်ဆယ်ရေးသမားတွေနဲ့ရွှေပြောင်းအခြေချသူတွေကိုကြိုဆိုလက်ခံသူတွေအတွက်လည်းပုံရမ်းမင်းကြီးကဆုတောင်းစကားမိန့်ကြားခဲ့တာပါ
ပဲခူးတိုင်းကြောက်ကြီးနဲ့မုံမြို့နယ်ထဲမှာ KNU ကင်းအမျိုးသားအစည်းအရုံးနဲ့အတူ PDF ဒေသကာကွယ်ရေးတပ်ဖွဲ့တွေကတစ်ဖက်စစ်ကောင်စီတပ်တွေကတစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်အနီးအနားရှိကျေးရွာဆေးရွာကျော်ကဒေသခံတွေထွက်ပြေးနေကြရပါတယ် KNU ထိန်းချုပ်မှုအောက်မှာရှိတဲ့အဲ့ဒီကျေးရွာတွေဟာစစ်ဘေးရှောင်ထွက်ပြေးနေရသူတွေက2000ဝန်းကျင်လောက်ရှိမယ်လို့သူတို့ကိုအကူအညီပေးနေသူတဦးကပြောပါတယ်
တကလည်းတည်တုံမှုဖြစ်တယ်မနေ့ကညနေကလည်းဖြစ်တော့ဖြစ်တယ်ရွာညောင်မနာရွာထဲမှာပဲပေါ့တည်တုံမှုအခုကတော့နှစ်ပတ်ဆောင်ကြည့်အခြေအနေဖြစ်နေတယ်ပေါ့
ဒီ
တင်မှမှုကတော့ရှိနေသေးတယ်ဒီနေ့တော့
အဲ့လိုအခြေအနေပဲကြောင
်
လက်ကန်ကူကိုင်းကုန်းဝါအိုင်တပြေညွန့်ချောက်ကြီးဖက်မက်ပလာညောင်မင်းသားနဲ့ရောက်တဝအပါဝင်ကြေးဝါတွေကဒေသခံတွေထွက်ပြေးနေကြရတာပါဒါအပြင်ပြီးခဲ့တဲ့3ရက်ကလည်း KNU တပ်မှလုံးထိန်းချုပ်ရနယ်မြေအတွင်းကကြေးရွာတွေကိုစစ်ကောင်စီတပ်ခမရ20ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒေသခံကြေးရွာသား2ဦးသေဆုံးပြီး2ဦးကပြင်းထန်စွာဒဏ်ရာရရှိသွားပါတယ်ခင်ဗျာ
စီးရီးယားသမ္မတဘရှာအယ်အာဆဒ်နဲ့အစ်မြင့်အာရဗ်လွတ်တော်ကိုယ်စားလှယ်အဖွဲ့တို့ဒမက်စကတ်မြို့တော်မှာတနင်္ဂနွေနေ့ကတွေ့ဆုံပါတယ်အီရတ်ဂျော်ဒန်ပါလက်စတိုင်းလေဗျာအီဂျစ်နဲ့အာရဗ်စော်ဝါများပြည်တော်စုတို့ကအောက်လွတ်တော်အမတ်တွေနဲ့အတူအိုမန်လေဗနွန်တို့ကကိုဇယ်ရီအာရက်လွတ်တော်အမတ်များတမကောက်ကိုကူစားပြုပြီးစီးရီးယားကိုတွားခဲ့ကြတာပါကိုဇယ်ဖွဲ့ရာစီးရီးယားအမတ်တင်နေရောတမရအာဆက်နဲ့ပါတွေ့ဆုံနေကြောင်းနိုင်ငံပိုင်စာနာသတင်းဌာနကဖော်ပြပါရယ်အာရက်အတိုင်းဝဲမရှိပဲစီးရီးယားကဘာမှလုံနိုင်မှာမဟုတ်သလိုစီးရီးယားမပါဘဲနဲ့အာရက်ကဘာလဲဘာမှလုံနိုင်မှာမဟုတ်ဘူးလို့အီရက်လွတ်တော်အုပ်ထာကပြောဆိုခဲ့ပါရယ်စီးရီးယားတမရအာဆက်ရဲ့အုပ်ချုပ်မှုကိုစန့်ကျင်ခဲ့ကြတဲ့2011ခုနှစ်ကစာနာပြအောင်ကြွမှုတွေကိုအပြင်းထန်နှိမ်နင်းခဲ့ရာကအာရက်ကဘာကစီးရီးယားကိုဝိုင်းပယ်ထားခဲ့ကြတာဖြစ်ပါတယ
်ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာတနင်္ဂနွေနေ့ကလူစီကားတဲ့ဈေးအတွင်းဘုံပေါက်ကဲခဲ့တဲ့အတွက်အနည်းဆုံးလူ၄ဦးသေဆုံးပြီး16ဦးဒဏ်ရာရရှိသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဘုံပေါက်ကွဲမှုတွေမကြာခဏဖြစ်တတ်တဲ့ဘလူးချီစတန်ပြည်နယ်ရဲ့ဝေးလံကောင်တီတဲ့ဘာခန်းခရိုင်မှာအခုပေါက်ကွဲမှုကိုတော့ဘယ်အဖွဲ့ကမှသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုတာချက်ချင်းပြောဆိုတာမရှိသေးပါဘူးဆိုရင်ရတဲ့အခြေအနေမှာရှိကြတဲ့ဒဏ်ရရှိသူတွေထဲမှာကလေးငယ်တွေလည်းပါဝင်ပြီးတေဆုံးသူတွေထပ်တိုးလာနိုင်တယ်လို့ဒေသဆိုင်ရာဆေးရုံရရှိတွေကပြောပါတယ်။ အဲ့ဒီဘုံကိုရပ်ထားတဲ့ဆိုင်ကယ်တစ်စီးမှာထောင်ထားပြီးအဝေးထိန်းခလုံနဲ့ပေါက်ခွဲခဲ့တာဖြစ်တယ်လို့ဒုတိယခရိုင်ဝင်အဗ်ဒူလာခိုဆိုးကပြောပါတယ်။အဲ့ဒီပေါက်ကွဲမှုကြောင့်ဈေးဆိုင်အတော်များများလဲဆိုးဆိုးဝါးဝါပျက်စီးကုန်တယ်လို့ဒေသဆိုင်ရာရုံးမြင့်တန်ကြားသတင်းတွေမှာဖော်ပြထားပါတယ်။ပြည်내ဝင်းကြီးချုပ်အဗ်ဒူကူဒီဘင်ဇာရိုကတော့ဘယ်အဖွဲ့အစည်းဆိုတာနာမည်ထုတ်ဖော်မပြောပေမဲ့အခုတိုက်ခိုက်မှုဟာလူသားတွေအတွက်ရန်သူအဖြစ်ကျူးလွန်တဲ့သူတွေကိုအကြမ်းဖက်သမားတွေလို့ခေါ်ဆိုပြီးရှုံချလိုက်ပါတယ်။ပါကစ္စတန်နိုင်ငံဝင်းကြီးချုပ်ရှာဗက်ရစ်ကလည်းအခုဘုံခွဲတိုက်ခိုက်မှုကိုရှုံချလိုက်ပြီးကျူးလွန်သူအလုံးကိုတရားဥပဒေအတိုင်းအရေးယူမယ်လို့ကြေပေးလိုက်ပါတယ်။ပါကစ္စတန်နိုင်ငံရဲ့တဘာဝကျွယ်ဝတဲ့ဘလူချီစတန်ပြည်နယ်မှာခွဲထွက်ရေးလှုပ်ရှားတဲ့လက်နက်ကိုင်အဖွဲ့တွေဟာအရင်ကတည်းကတည်းကရှိပါတယ်ခင်ဗျာ VOA American တန်ခါသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်အခုဆက်လက်ပြီးတော့ဆက်သွယ်မေးမြန်းစူးစီးတင်ပြချက်တစ်ပုဒ်ကိုထုတ်လွှင့်ပေးလိုပါတယ်မြမအကြက်တဲဖြစ်ရှင်ရေးအာဆီယံလက်ရှိဥက္ကဋ္ဌအင်ဒိုနီးရှားအနေနဲ့ဒီသတင်းပတ်ထဲမှာတရုတ်နိုင်ငံရဲ့ထောက်ခံမှုကိုရယူပြီးဆက်လက်ကြိုးပမ်းနေတဲ့အပေါ်မြမအရေးလေးလာသူတွေကအနီးကပ်စောင့်ကြည့်နေကြပါတယ်ကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့အခုနောက်ဆုံးအင်ဒိုနီးရှားအနေနဲ့တရုတ်ရဲ့ထောက်ခံမှုရယူခဲ့တာအပေါ်တင်နေကမဟာပြူဟာလိလာရဲ့အဖွဲ့အမှုဆောင်အရာရှိချုပ်ဒေါက်တာနိုင်စေဦးက
တရုတ်ကကမ္ဘာမှာအင်အားကြီးနိုင်ငံလေးဖြစ်လာပြီဆိုတော့လေကမ္ဘာရေးရေးမှာဝင်ပြီးတော့မှပါနေနေတာမျိုးဖြစ်တယ်။မြန်မာနိုင်ငံလေးကြောက်သူကအင်ဂျင်နီယာနိုင်ငံလေးဖြစ်နေတာပေါ့နော်။ဆိုတော့ဒီမှာလည်းအထူးကိုယ်စားလှယ်ကလာရောက်တာလေးရှိတယ်။တိုင်းသားတွေကတွေကိုသွားနေရတယ်ရှိနေ။ဆိုငင်းငယ်လုပ်ငန်းစဉ်မှာလည်းသူကဆက်ပြီးတော့မှပါနေတဲ့နေထိုင်ကြည့်တယ်။တွေ့နေတာ။ဆိုတော့ဒီလိုပါပဲဒီနိုင်ငံကရေးမှာဝင်ပါတဲ့ခါကျတော့သူကလည်းဒီတရုတ်နဲ့အာဆီယံဆက်ဆံရေးမှာလည်းအာဆီယံ plus 3တို့ဟာမျိုးတွေရှိနေတာပေါ့နော်။ဆိုတော့သူလည်းဒီမှာလည်းအမေရိကန်တို့ဟာလားတခြားနိုင်ငံကြီးတွေတို့ပဲကြောက်တရုတ်ကြီးလည်းအာဆီယံမှာလည်းပါပြီးတော့မှဒီရေးမှာဝင်ရောက်ရှင်တဲ့ဟာမျိုးတွေ့နေရပါလေ။ဒါပေမဲ့အာဆီယံတော့အာဆီယံ centrality ကိုထိန်းထားတဲ့ဘုံမျိုးလည်းရှိပါတယ်။ဆိုတော့ဒါပေမဲ့တရုတ်ကအင်အားကြီးနိုင်ငံဖြစ်လာတဲ့ခါကျတော့တရုတ်ရဲ့သဘောကိုလည်းဒါအာဆီယံနိုင်ငံတွေကလည်းအလေးထားတဲ့ဟာမျိုးတွေတွေ့လာပါတယ်။ဒီလိုဒီ5 5 consensus နဲ့ပတ်သက်ပြီးတော့မှအင်ဒိုနီးရှားဆက်ပြီးသွားမယ့်ဟာမျိုးတရုတ်ကတော့ဒီလိုပဲထောက်ခံနေပြင်ပါတယ
်။ဒီပေါ်တီဘောမျိုးနဲ့ပြည်သူ့လွှတ်တော်အမတ်ဟောင်းဦးရဲထွန်းကလည်
းအင်ဒိုနီးရှားကအာဆီယံဥက္ကဋ္ဌဖြစ်ပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာအာဆီယံတပ်တမန်ကံမှာဖြစ်တယ်လို့ဗိုလ်ချုပ်ကြီးတူကိုလည်းလွှတ်ပြီးတော့အဲမြန်မာအစိုးရနတ်ဆက်ကနဲ့တွေ့ပြီးတော့စကားပြောစီမယ်လို့ဆုံးမြတ်ထားတာရှိတယ်။သူတို့ကတော့ National Dialogue အလုံးပါဝင်ရေးပန်းနိုင်အဖြစ်ထားဖို့ပေါ့နော်။အဲ့လိုပြောထားတဲ့အချိန်မှာအခုတရုတ်ပြည်ကလည်းအာဆီယံရဲ့ 5 point consensus ကိုအကောင့်ထည့်ဖော်ဖို့ဒီအင်ဒိုနီးရှားရဲ့ကြိုးပမ်းမှုကိုထောက်ခံပါတယ်လို့ပြောထားတဲ့အခါကျတော့သူလည်းတအားဖြစ်သွားတဲ့အတွက်ကြောင့်မလို့အခုတလောမှာအဲ့ဒီဟာကိုကျေးဇူးတင်ကြောင်းဒီအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကထုတ်ပြောလာတာကိုတွေ့ရပါတယ်။
အဲ့ဒီတော့အခုလိုတရုတ်ထောက်ခံမှုရလာတာကြောင့်ရှေ့ဆက်ဖြစ်နိုင်ခြေကိုမေးရမှာဒေါက်တာနိုင်စေဦးက
ဒီကွန်ဆန်ဆက်ကတော့သူကတွန်းမှာပေါ့တရုတ်ရဲ့ထောက်ခံမှုရဆိုသူတို့အားတစ်ခုဖြစ်သွားနိုင်ဟိုဒါပေမဲ့လည်းဒီကမ္ဘာဝန်ရန်ကြီးနိုင်ငံတရုတ်နိုင်ငံတကယ်မဟုတ်ဘူးကုလသမဂ္ဂလုံခြုံရေးကောင်စီမှာလည်းတရုတ်နိုင်ငံနဲ့ရှိနေတာမဟုတ်ဘူးနော်ဒါပေမဲ့တရုတ်ဒီလေခေတ်ဆက်ဆက်မှာတော့ကျွန်တော်တို့မြန်မာနိုင်ငံဘက်ကရည်တည်ပေးခဲ့တဲ့အနေအထားမျိုးရှိပါတယ်ဆိုတော့ရှားနေတယ်နော်ဆိုကျွန်တော်တို့ကဒါတော့ရှေ့ဆက်ပြီးတော့အောင်ကြီးရမယ့်နေရာမျိုးဖြစ်တယ်လို့မြင်ရပါတ
ယ်ဒီရှေ့ဆက်ဖြစ်နိုင်ခြေပေါ်ဥယျာထွန်းကလည်
းတရုတ်ကလည်းအဲ့လိုထောက်ခံတယ်ဆိုတဲ့အခါကျတော့မြန်မာနာဆက်ကအနေနဲ့ကတော့စဉ်းစားရမှာပေါ့နော်ဘာဖြစ်လို့လို့ဆိုတော့အင်ဒိုနီးရှားကဥက္ကဋ္ဌတာဝန်ဆပြီးတော့လွှဲပြောင်းတဲ့အချိန်မှာအဲ့ဒါလိုလေသာထွက်လာတော့နာဆက်ကကနေပြီးတော့ဒီ NUG CRPH တို့ PDF တွေစံဖက်ဖွဲ့စည်းတွေကိုတိမှပြူတာဆက်ဆံတာမလုပ်ဖို့ကန့်ကွက်ထားတာရှိတယ်ဗျ။အဲတရုတ်ကအင်ဒိုနီးရှားရဲ့ရည်တည်ချက်ကိုထောက်ခံတယ်လို့ပြောလိုက်တဲ့အတွက်ကြောင့်နာဆက်ကရဲ့ကန့်ကွက်မှုကအင်ဒိုနီးရှားအာဆီယံတစ်ခုတည်းရင်ဆိုင်ရတာတဲ့စာရင်တော့တရုတ်ပါဝင်ပြီးတော့ထောက်ခံပေးတဲ့အတွက်သူ့အတွက်တော့အားတက်စရာဖြစ်တာပေါ့နော်။ဒါပေမဲ့မြန်မာနာဆက်ကအစိုးရကအဲ့ဒီချင်းကမှုမျိုးကိုလက်ခံမလားဆိုတာတော့မသေးကြပါဘောเนา
ะအဲ့တော့မြမစစ်ကောင်စီဘက်ကဘလို့တုံ့ပြန်လာနိုင်ဖို့ကိုမေးရမှာဒေါက်တာနိုင်စေဦးက
ကမ္ဘောဒီးယားမှာလည်းလုံအောင်ခန့်ရတယ်အခုလည်းအထူးကလည်းခန့်ရဖို့ ဘူဂျီနေသားတယောက်ကိုလှုပ်ဆောင်တာတွေ့ရတယ်ပေါ့နော်ဆိုတော့အာဆီယံမှာဆို5 point consensus ဒူနီဆန်နဲ့ငားရဲဆိုပြီးရှိပါတယ်ကျွန်တော်နိုင်ငံကလည်းဒူနီဆန်နဲ့ငားရဲကိုပေါ့နော်မြန်မာနိုင်ငံရဲ့လူလဲ့ရင်းနဲ့ချိုးချာအာနာဒီတိုင်းခံနေဆိုတဲ့အချက်တွေကိုကြော်လွန်နေခြင်းမရှိဘဲနဲ့ဖြည့်ရှင်းလို့ဆောင်နေတဲ့အပိုင်းတွေရှိပါတယ်ထို့သဖြင့်အာဆီယံ5 point consensus မှာနံပါတ်4အချက်လူသားချင်းစာနာရေးဆိုင်အထောက်အပံ့ပေးနေကိစ္စပတ်သက်ပြီးတော့မှအာဆီယံမှာရှိအာဟာစင်တာနဲ့ဘူဝေါဆောင်လည်းရှိရဆိုတော့တွေ့ရမှာဖြစ်ပါတယ်
ဒီနေရာမှာနောက်ဆုံးအင်ဒိုနီးရှားဘက်ကချက်ကတ်သစ်ပုံကိုလည်းဦးရထွန်းက
NLD ရလည်းဟိုတလောကထုတ်ပြောထားတာရှိတယ်ဒေါန်ဆန်းစုကြည်ရဲ့သဘောထားအပေါ်မှာအများကြီးတည်တယ်လို့ပြောထားတော့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ကတော့တကယ်အချက်အချာပြဿနာအရေးကြီးတဲ့အချက်ဖြစ်နေတုံးမဲလို့ယူဆတယ်ဒါကြောင့်မလို့ NUG တို့ CRPH တို့ PDF တွေနဲ့တွေ့ဖို့ NASA ကနမခံမှုဆိုရင်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံချွေးခွင့်ရဖို့ကိုသူလိုက်ပြောဖို့လိုတာပေါ့နော်ဒီဟာလည်းခွင့်ပြုနိုင်မှုဆိုရင်တော့လမ်းကဆုံးသွားပြီလေအဲ့တော့ဟိုဘက်အိဆာကိုအသက်တန်ကောက်ွက်နေတယ်ဆိုရင်တော့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးတော့နိုင်ငံရေးဇပွဲပိုင်းပေါ်ရောက်ဖို့ကိုခေါင်းငိမ့်ဖို့ပြောရမှာပေါ့နော်ပြုတ်ရဲ့အကူအညီလဲလိုတာပေါ့နော်ဝင်ပြီးတော့ပြောပေးဖို့လိုတာပေါ့အဲ့ဒါလိုလုပ်မယ်ဆိုလို့ရှိရင်တော့အာဆီယံရဲ့ဆုံးဖြတ်ချက်အကောင့်တဲ့ပေါ်ရေးကိစ္စမှာတိုးတက်မှုတစုံတရာရနိုင်တယ်လို့မြင်ပါတယ်
တကယ်တော့မြန်မာရေးအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားဘက်ကအခုလိုကြိုးပမ်းမှုတွေရှိနေတယ်လို့အိန္ဒိယနိုင်ငံကလည်းပို့လို့ပေးဖို့မလေးရှားဘက်ကတောင်းဆိုခဲ့တာမို့ပူပေါင်းဆောင်ရွက်မှုတွေရှိတင်တယ်လို့သုံးသပ်သူတချို့ကထောက်ပြခဲ့ပါတယ်ခင်ဗ
ျကိုဝင်းမင်းရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်အခုဆက်လက်ပြီးသတင်းအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာဒီမိုကရေစီရေးရာကိုထုတ်လွှင့်ပေးလိုပါတယ်နေပြည်တော်ကစစ်ကြောရေးစခန်းတစ်ခုမှာ18ရက်ကြာအချိန်ဟာအရှင်လက်လက်ငရဲပြည်ရောက်နေသလားလို့ခန်းစားရကြောင်း2022ခုနှစ်နိုဝင်ဘာလမှာလူငင်းချမ်းသာကွင်းနဲ့ရမဲသင်းထောင်ကလွတ်မြောက်လာတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်လည်းဖြစ်ဒေါအောင်ဆန်းစုကြည်ကိုအနီးကအကူအညီပေးခဲ့သူလည်းဖြစ်တဲ့ကိုချော်ထေးဦးက VOA ကိုပြောပါတယ်မတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
မြန်မာဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်တိုင်းပါ။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုအနီးကအကူအညီပေးခဲ့သူဖြစ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကရမဲသိန်းထောင်ကနေလွတ်မြောက်လာခဲ့တဲ့ကိုကျော်ထေးဦးကိုဒီတစ်ပတ်အတွက်သူ့ရဲ့ဒီထောင်တွင်းအတွေ့အကြုံတွေနဲ့သူ့ကိုဒီစစ်ကြောရေးစခန်းမှာကြုံတွေ့ခဲ့ရတဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့မေးမြန်းထားပါတယ်။
ကျွန်တော်ကဒေါန်ဆန်းစုကြည်ဘေးနားမှာနေတယ်ဆိုတာကကျွန်တော် low profile နဲ့နေခဲ့တာပါကျွန်တော်ဗမာပြည်ကနေဟိုအမေရိကကနေပြန်သွားတော့2019เนาะအဲ့ဒီတောက်လျှောက်မှာလေဒေါန်ဆန်းစုကြည်ရဲ့ဒီလာရောင်တော်စီမံကိန်းမှာကျွန်တော်ကဟိုနိကတ်ကြည့်ချက်လုတ်ကင်ရပါတယ်လုတ်ရတဲ့အခါကျတော့ဟိုဒေါန်ဆန်းစုကြည်ကိုယ်တိုင်ကလည်းဘလောက်ထိရှင်းရှင်းလင်းလင်းမူဝါဒချမှတ်ထားလဲဆိုရင်ဒီဟိုအစိုးရနဲ့ပတ်သက်တဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်ကိုပြောတဲ့နေရာမှာလဲ1 NLD နဲ့မထိသက်နဲ့2အစိုးရဝန်ကြီးတွေနဲ့မထိသက်နဲ့ဟိုတိုင်းပြည်ရဲ့ဟိုတကယ်သူတို့စက်ရန်တရားတွေလက်ပတ်နေတဲ့အခွင့်အာဏာကိုမတုံ့ရဘူးဆိုတာကိုတိတိကျကျညွှန်ကြားပါတယ်ဒါကျွန်တော်တို့ NGO အဖွဲ့မှလုပ်တဲ့အတွက်ဒီလိုဟာမျိုးကျွန်တော်ကပညာရှင်တယောက်အနေနဲ့ပဲဒီလာရောက်တော့စိုက်ပျိုးရေးစီမံကိန်းမှာလုပ်ခဲ့ရပါတယ်အဲ့ဒီခါကျတော့ဟိုကျွန်တော်ကိုယ်တိုင်လဲဟိုဒီမှာလုံနေရဆိုတော့ကျွန်တော်ရဲ့အရင်နှီးဆုံးတငယ်ချင်းတွေတော့မသိပါဘူးเนาะကျွန်တော်အဲ့လိုနေခဲ့တယ်နေခဲ့တဲ့အတွက်လည်းသူကျွန်တော်ကိုဟိုစစ်ထောက်လိုင်းကြီးကြီးစာအဖတွေကမျက်စိမှောက်တာပေါ့เนาะနောက်ကျွန်တော်အခုဒေါန်ဆန်းစုကြည်ရဲ့နောက်ပိတ်ဆုံးဘယ်သူမှအနီးကပ်လုတ်ပေးရမယ့်သူအပြင်မှာလုတ်ပေးရလို့မကြံတဲ့အချိန်ကတော့ကျွန်တော်ဒေါန်ဆန်းစုကြည်ကိုဟိုပုံမှန်ပေါ့ဒေါန်ဆန်းစုကြည်နဲ့အားလုံးကလေးလူလူငယ်ရှေ့ရောက်ဖန်ခံရပါတယ်အဲ့တော့သူတို့ရဲ့စာဝတ်နေရေးအတွက်အဲ့စာအဖနေပြီးတော့တစ်ဆင့်ဟိုဘာတွေလိုတယ်ဒေါက်တာစုကြည်စေဝါအစပေါ့သူတို့ခွင့်ပြုချက်နဲ့ကျွန်တော်ကတပတ်ကိုတစ်ခါရှင်းနေရနေတဆင့်ဟိုပေးရပါတယ်ပြရတဲ့ခါကျတော့တဖြည်းဖြည်းနဲ့သူတို့ရဲ့ဟိုရုပ်လုံးတွေပေါ်လာတာပေါ့ပထမပိုင်းကတော့သူတို့ဒေါက်တာစုကြည်ကိုရမလားဆိုပြီးတော့ညှိနှိုင်းတာတွေဆွေးနွေးတာတွေသူတို့ဘက်ကနေပြီးတော့ရတဲ့နည်းနဲ့ဆက်သွယ်ကြတယ်ဒါပေမဲ့ဒေါက်တာစုကြည်ကတိုင်းပြည်ရဲ့ပြည်သူတွေပေးထားတဲ့ mandate ပေါ်မှာသူမဖောက်ပြန်ဘူးဟိုအလွဲသုံးစားမလုပ်ဘူးအဲ့ဒီအတွက်လည်းစစ်အာဏာရှင်တွေကအလွန်မတန်ဒေါ်လာထွက်တယ်။နောက်ပိတ်ဆုံးအချိန်မှာကျွန်တော်ကိုဟိုတာမန်ကြီးဦးကျော်ခွန်တို့နဲ့စကားပြောဆိုလို့ဆိုပြီးတော့အကြောင်းပြပြီးတော့ကျွန်တော်ကို ဟို9လပိုင်း23ရက်နေ့မှာလာဖမ်းပါတ
ယ်။ဒေါက်ဆန်စုကြည်ကိုသူတို့ပေါ့နော်ဖမ်းဆီးထိန်းသိမ်းလိုက်တဲ့ချိန်မှာကုကျော်ထေးဦးကပေါ့ထောက်ပို့လုပ်ပေးရတဲ့ခါကျတော့အဲ့ဒီရဲ့အတွေ့အကြုံရောပြောပြပေးပါအောင်ရှင်
။ဒေါက်ဆန်စုကြည်ရှိကိုကျွန်တော်တို့ကပစ္စည်းပို့တဲ့နေရာမှာဟိုဒေါက်ဆန်စုကြည်တို့ရှိကအမေရှိကနေပြီးတော့စာလိုတဲ့ပစ္စည်းစာရွက်ထွက်လာတယ်။ထွက်လာတာကဘယ်လိုပုံစံထွက်လာဆိုတော့ဒေါက်ဆန်စုကြည်ကိုအနီးကပ်ထားတဲ့ဟိုစာအဖတ်တွေဂျမ်ဖတ်တိုက်ဖြတ်ရေးအဖွဲ့ကဒေါက်ဆန်စုကြည်ကိုအနီးကပ်ထိန်းတယ်ပြီးတော့စာအဖတ်ကထိနေအဲ့လိုနှစ်ဆင်းဖြတ်လာပြီးတော့မှ SPC ကိုရောက်တယ် SPC ကနေမှမြို့နယ်ရဲမှုရှိကိုရောက်တယ်မြို့နယ်ရဲမှုကမှဟိုရှေ့နေကိုပြောတယ်ရှေ့နေကမှကျွန်တော်ကိုတဆင့်ပြောတယ်နော်ဆိုတော့အဲ့တော့ဟိုဒီလိုတရားဝင်အဆင့်ဆင့်ဖြတ်လာပြီးတဲ့ဟိုစရင်ပြီးရင်သူတို့လိုအပ်တဲ့ဥပမာကြက်သွန်လိုတဲ့အာလူးလိုတဲ့ဆန်လိုတဲ့စီလိုတဲ့အစခြေခံစားကုန်ပေါ့ကျန်းကျင်ဒီဟိုချမောင်ကဟိုချမောင်ရဲ့မြက်သူတို့လိုတဲ့စရင်လေးတွေအစဒီဥမာတပတ်ကိုပစ္စည်း25မြေ26မြို့ပါတယ်အဲ့လိုဟာမျိုးကိုကျွန်တော်ကဝယ်ပေးရတယ်ဝယ်ပေးပြီးရင်ကျွန်တော်စောစောပြောတယ်အမှတ်တမျိုးမှရင်စခန်းကိုတပ်ပို့ရတယ်ပို့ပြီးရင်အမှတ်တမျိုးမှရင်စခန်းကစခန်းကဟိုပစ္စည်းတွေကိုတင်းထေးနေတူတယ်ဟုတ်တယ်တုံးပွင့်မယ်သူဆိုရင်လည်းဟိုဟာလည်းအဲ့မှာပစ္စည်းတွေကိုကျွန်တော်ကစစ်တယ်စစ်ပြီးရင်သူကလည်းတပ်ပုံရိုက်တယ်သူရုံးဖွဲ့ကလူတွေကထိုက်ပြန်ရိုက်တယ်ကျွန်တော်ရေးတဲ့ပစ္စည်းမှန်ကန်တယ်ဆိုတဲ့ဥစ္စာကိုသူကစစ်ပြီးတော့ကျွန်တော်စောင့်ကြည့်ခိုင်းတယ်အဲ့တော့ SV ကောင်လာယူပြီဆိုတော့မှအခုရပြီသွားတော့ဆိုတော့မှအဲ SV လာယူတော့မှ SV ဆိုသူတို့ပစ္စည်းပေးနေတာကိုကျွန်တော်ကရုံးကနောက်ကနေကြည့်ရတယ်ပြီးတော့မှ SV ကလူကလာတဲဝါပြီဆိုရင်ဒါကျွန်တော်တာဝန်ပြီးအဲ့တော့မှကျွန်တော်ကရစခန်းနေရပြန်ထွက
်အဲ့တော့အဆောက်တုံးကကိုကျော်သေးဦးကိုသူတို့ကဒီဒေါန်ဆန်းစုကြည်အတွက်ဟိုပစ္စည်းတွေကိုပံ့ပိုးပေးဖို့ပေါ့နော်ဒါသူတို့တရားဝင်ခွင့်ပြုထားရတယ်သူတို့လည်းတည်နေရတာနေပြီးတော့ဆိုတော့သူတို့ဒီကိုကျော်သေးဦးကိုဖမ်းဆီးရတဲ့ခါမှာအဓိကအကြောင်းရင်းကဘာကြောင့်လဲသိရလဲရှိ
အဓိကအကြောင်းရင်းကတော့သူတို့ official ပြောတာကတော့ဟိုကျွန်တော်တို့ဥကြုံမိုးထွန်းတဲ့ကျွန်တော်နဲ့အမကြီးနဲ့စကားပြောလို့ဆိုပြီးတော့အကြောင်းပြပါတယ်ဟိုဒေါန်ဆန်းစုကြည်ကိုဟိုထောက်ပို့လို့ဒေါန်ဆန်းစုကြည်ရဲ့ဝေယဝစ္စတွေကိုလုပ်ပေးလို့ဆိုတဲ့အကြောင်းကတော့တရားရုံးမှာသူတို့မတင်ပါဘူးဟိုအဲ့ဒါနဲ့လည်းမစွဲဘူးထောက်လိုင်းရေးမှာတော့ညှဉ်းပန်းနှိပ်စက်မေးတာကတော့ကျွန်တော်ကို CIA လွတ်ဆွဆွဲတယ်เนาะဟိုဟိုတောင်ဆန်းစုကြည်ရှိကိုလာပြီးတော့အမေရိကန်နဲ့သတင်းပို့နေတယ်ဆိုပြီးတော့အဲ့လိုမျိုးကျွန်တော်ကိုဟိုညှဉ်းပန်းနှိပ်စက်ပါတယ
်စစ်ကြောရေးကာလတွေမှာရောဘလို့ရင်ဆိုင်ခဲ့ရလဲရှင
်စစ်ကြောရေးမှာအလုံး16ရက်နေရပါတယ်တော်တော်ကိုမမတ်ရိုင်းရိုင်းဟိုလူမဆန်စွာတွေလောက်ပါတယ်ကျွန်တော်ကို mentally physically မှာတော့တော်တော်ကိုညှဉ်းပန်းနှိပ်စက်ပါတယ်ဒီမှာကျွန်တော်ဟိုဆိုတော့တွားလေးချောင်းသလုံးအဲ့ဟိုရှိတော့เนาะအပေါ်မှာဒါထိုးကျမနှိမ့်ဆက်ကြတာဒီသွားလေးချောင်းကအိုက်ထောက်တိုင်းကပြုတ်တာဒီအပေါ်ညာဘက်ဟိုဘယ်ဘက်သွားလေးချောင်းပြုတ်ပါတယ်ဒီဘက်ညာဘက်ဂျူဟိုညာဘက်ဂျူဆောင်းမှာဟိုခေါင်းပုတ်ပါတယ်ဒါကကျွန်တော်ကိုသူတို့ညမနှိမ့်ဆက်တာပထမ9ရက်ဆိုရင်ဟိုခမင်းတက်နဲ့ပဲတွေးပါလေစတိုရီထိုင်ကုန်မှာ 24/7 နော်အင်္ဂလိပ်ပေါ်မှာအိတ်ခဲရပါတယ်နောက်ကျွန်တော်အမေရိကန်နိုင်ငံသားမှန်တိသွားတဲ့အချိန်ကျတော့သူတို့ဆက်ဆံရေးပြောင်းသွားပါတယ်အားလုံးကျွန်တော်အလိုက်မှာ16ရက်နေရပါတယ်သူတို့ညမနှိမ့်ဆက်တာတွေကတော့တော်တော်ကိုစိုးပါတယ်အဲ့မှာစိတ်ပိုင်းဆိုင်ရာကိုချိန်ချောက်တဲ့ဥစ္စာဆိုရင်ဒီစပွဲကုန်မှာကျွန်တော်လက်ပြပုံချတယ်တနတ်ချရကြည်စံချတယ်မင်းကောင်းကောင်းဖြစ်မင်းကောင်းကောင်းဖြစ်မင်းကိုပြတ်တက်လိုက်လို့ရတယ်မင်းကိုပြတ်တက်လိုက်ရင်ငါတို့ယာတုတောင်တိုးမယ်နော်အဲ့လိုမျိုးတိညမနှိမ့်ဆက်တယ်ဗာလဲမင်းထွက်ပြေးလို့ငါတို့ပြတ်တက်လိုက်တယ်ဒါကသူတို့ကအဲ့လိုလိန်ပြီးတော့ကိုပြောမယ်ဆိုတဲ့ပုံစံနဲ့ကိုကျွန်တော်ချိန်ချောက်တယ်ပြီးရင်သူတို့မှာဗီဒီယိုဖိုင်တွေရှိပါတယ်။သူအဲ့ဗီဒီယိုဖိုင်တွေနဲ့ကျွန်တော်ပြပါတယ်။နော်ဘလို့ညှက်မှနှိပ်ဆက်ထားရဲဆိုတော့အဲ့လူတယောက်ရဲ့ပါဇက်သေးကိုဒီ asset လို့မျိုးပူရဲလောက်တဲ့အဲ့ပါဇက်သေးကမြုပ်ပြီးထွက်ပြီးအဲ့လိုလောင်ကျွမ်းနေတယ်ပေါ့။တော်တော်ကိုပြတယ်။ပြီးရင်ဟိုဝချွန်နဲ့ထိုးနေတဲ့ဆက်ဖက်နဲ့နင်းနေတဲ့ပုံတွေပြတယ်။ဗီဒီယိုဖွင့်ပြပြီးတော့မင်းလားกว่าဟို NLD မင်းလားกว่าဒီကြောင်ဆိုပြီးအဲ့လိုတယောက်ကအဲ့စဟိုဝန်လဲပေါ်လဲဆက်ဖက်နဲ့နင်းနေတာဟိုကြည့်တော့ရက်ကိုမာဖီနဲ့ပဲဟိုဝတ်ထားတာကတော့ဖက်နဲ့ဟိုပုတ်ဖက်နဲ့ဟိုကျွန်တော်ဂျန်ကဘုတ်ခေါ်တာပေါ့အဲ့လိုဖက်နဲ့လဲပဲကိုနင်းနေတဲ့ပုံအဲ့လိုကအစားကျွန်တော်ကိုပြပါတယ်ပြပြီးတော့ချင်းကြောက်တာပေါ့အဲ့ဒီလောက်ထိသူတို့လှုပ်တယ်မင်းကောင်းကောင်းဖြစ်ပြီးတော့အထူးသဖြင့်ကျွန်တော်ကိုဒေါန်ဆန်းစုကြည်နဲ့မင်းဘယ်လိုပတ်သက်လဲဒေါန်ဆန်းစုကြည်ကိုဘာလို့မင်းဒီလိုလှုပ်ပေးနေလဲဒါကျွန်တော်ကဒေါန်ဆန်းစုကြည်လို့လို့ဟိုယူဒရာခေါ်တာယင်ကြည်ကြီးခေါ်တာသူတို့ကအောင်ဆန်းစုကြည်အဲ့လိုမျိုးစုကြည်အဲ့လိုမျိုးတော်တော်ကိုမရရင်မမရရင်အခုချိန်ဒီဒေါန်ဆန်းစုကြည်ပေါ်မှာသူတို့မျိုးတီးနဲ့ဆက်ဆံနေတော့မှာ
သူတို့စစ်ကြောရေးကာလအဲ့လိုပေါ့နော်ဟိုရက်20နီးပါးလောက်သူတို့စစ်ဆေးပြီးရဲ့အခါကြတော့သူတို့အကိုကျော်ထင်းကိုဗားဆက်လို့လဲရှင
်ကျွန်တော်အဲ့ဟိုစက်တင်ဘာ30ရက်နေ့မှာအမှတ်1မြို့မရဲစခန်းကိုခေါ်ပါပါတယ်အဲ့မှာလေအဲ့စစ်ကြောရေးစခန်းကထွက်တဲ့ချိန်မှာမျက်လုံးကိုပိတ်ထားပြီးတော့ဗာပြောလဲဆိုတော့အဲ့ကျွန်တော်ကားပေါ်တက်ခံဒီမှာအဲ့မျက်လုံးမပိတ်ဟိုပိတ်ထားပြီးတဲ့ချိန်မှာသူတို့တက်မှုဆိုတဲ့ကောင်တကောင်ရောက်လာပါတယ်အဲ့တက်မှုခဏတကားပြောမယ်ဆိုရင်အဲ့သူလီလာပြီးဆိုတာနဲ့ကျွန်တော်ကိုမျက်လုံးကိုပိတ်လိုက်တယ်ကာနမမတက်ရက်ပြီးတော့ခမရအဲ့လူကတော့နည်းနည်းယဉ်ကျေးပါလေခမရကောင်းကောင်းနေခမရကောင်းကောင်းမပြောနေပဲနဲ့ဟို speak out ပေါ့နော်သူအာကြက်ကြက်လောင်လောင်ပြောမယ်ဆိုရင်နောက်နှစ်20ကြာပါမယ်ခမရကိုဟိုပါဇက်ပိတ်ထားမလိုအပ်ဖက်နဲ့ရှောက်မပြောနဲ့အဲ့လိုပြောတာနဲ့ခမရဒုက္ခရောက်ပြီဆိုတာအမှတ်ဆိုကျွန်တော်ကိုကားပေါ်တင်လိုက်ပါတယ်အဲ့ဟိုဘန်ကားပေါ်မှာကျွန်တော်ဘေးနဲ့မှာနှစ်ယောက်ထိုင်နေအဲ့လက်ထိတ်ခတ်ထားတယ်ရှေ့ရ2ယောက်ပါတယ်အဲ့ကျွန်တော်ခေါ်ပါတယ်မိနစ်20လောက်ကြာတယ်အဲ့ထောက်လိုင်းစကနောက်တော့ပြန်တည်တယ်ထောက်လိုင်းကအဲ့ကျွန်တော်ဟိုကသူတို့ထားတဲ့နေရာကဟိုဗါလဲကြီးတောင်ကအဲ့စစ်ကြောရေးမှာတို့တည်ရတယ်အမနောက်အမတ်တ်မြို့မရဲစခန်းကိုရောက်တယ်အဲ့အမတ်တ်မြို့မရဲစခန်းဆိုတာကကျွန်တော်အပတ်တိုင်းသွားပြီးတော့ဟိုဒေါန်ဆန်းစုကြည်ကိုပစ္စည်းပို့နေတဲ့ရဲစခန်းအဲ့စခန်းရောက်တော့နေ့လယ်တနားရီခွဲ2နာရီလောက်ကြာတော့ဟိုဥဒရမြို့နယ်အထူးယုံကဆိုပြီးတော့ဗီဒီယိုကွန်ဖရင့်စင်းနဲ့ကျွန်တော်ကိုဟိုပုံမှန်52ကကြီးနဲ့တရားစွဲပါတယ်ဆိုပြီးပြောတယ်အဲ့တော့မှဟိုကျွန်တော်ရှေ့နေနားရပါတယ်နားပြီးတော့နောက်နေပြီးတော့ထောင်ရောက်တဲ့အချိန်မှာချက်ချင်းခတ်တယ်ပြီးတော့ကျွန်တော်ကိုအဲ18ရက်လုံးလုံးမဲ့အဲကျူဆောင်မှာနေရပါတယ်အဲကျူဆောင်မှာလည်းဟိုနေပြီးတော့အချုပ်ထောင်ရဲ့ကျူဆောင်ဆိုတာကဟိုထောင်ရဲ့ရှေ့မှာဟိုကအရင်ထားတယ်အဲ့မှာကျွန်တော်တို့ထပ်ပြီးတော့ညမနှိမ့်ဆက်ခံရတယ်ရဲက3ရက်တိတိကျွန်တော်တို့ကိုဟိုညမနှိမ့်ဆက်တယ်ညတိုင်းလိုလိုအဲ့အကျင့်တာမန်အကျင့်သားတွေကကျွန်တော်ကိုထိုးခိုင်းတယ်ထိုးတာအဲ့နောက်ကထိုင်နေတဲ့ကောင်သူကသူ့ကိုယ်သူနိုင်ငံသားလားဆိုပြီးတော့ဟိုဟာဖြစ်ချင်တဲ့ကောင်ဟမ်အမေတော်တွေးတော်လွန်တဲ့ကောင်ဆိုပြီးတော့ကျွန်တော်ကိုဟိုတောင်းကန်နေထိုးတယ်ညာဘက်တွေအဲ့လိုဆိုရယ်အဲ့ဟိုတချောင်းကဒီသွားတချောင်းကအဲ့ကျူဆောင်မှာပြုတ်တယ်ထောက်လိုင်းမှာတော့သွားသုံးချောင်းပြုတ်တယ်ဆိုတော့အဲ့လေးချောင်းကျွန်တော်ဟိုဆုံရှုံခဲ့ရတယ်ပြီးဟိုခန္ဓာကိုယ်မှာတော့ဒဏ်ရာတွေကအဲ့ချင်းတွေဆိုတော့ဆိုးတယ်ပြီးတော့အင်္ဂရီပေါ်မှာအိပ်ရတယ်အဲ
့တော့ဒီကိုကျော်ထေးဦးကိုသူတို့ထောင်ထဲမှာထားပြီးရဲ့နောက်ပိုင်းပေါ့နော်ပြန်မလွတ်ခင်အချိန်ထိကိုဒီထောင်တွင်းဖြတ်တန်းရတဲ့အနေထားကိုဘယ်လိုရှိလဲရှင
်ဟုတ်ကဲ့ခင်ဗျာဟာကျွန်တော်အဲ့နေပြီးတော့အချုပ်ထောင်မှာအားလုံး9လနေရပါတယ်တရားရုံးမှာအမှုတည်ဆောက်တဲ့အခါမှာသူတို့ဘက်ကဘလူဘက်ကိုအစင်မပြေဘူးချဆိုလို့ချတာတရားသူကြီးမအောင်မှာကျွန်တော်တောင်းမှန်ပါလေနော်ဥရောပကြီးရဲ့ကျွန်တော်တို့လည်းဘလူမကိုဟိုကမွှေ့လို့အမြင့်ဆုံးထောင်တိုင်း9နှစ်ချလိုက်ပါလေအဲ့တော့ထောင်ထဲမှာနေရတဲ့အချိန်မှာလည်းတော်တော်ကိုစိုးပါလေနေပြီးတော့အချုပ်ထောင်ကလုံးဝမကောင်းဟိုရေအားအစကျွန်တော်ဝယ်တော့ရတယ်အခုချိန်ကျလည်းအကျဉ်းသားတွေမှာရေတောက်ရေတန်းကောင်းကောင်းမရပါဘူးချိုးရေဆိုရင်တော်တော်စိုးပါလေနော်ဟိုနောက်ပြဆုံးအဲထောင်မှုပေါ့နော်ဟိုနှစ်ပွင့်ကြော်သူရဆိုရင်တော်တော်ကိုဖိနှိပ်တယ်နှိပ်ဆက်တယ်ဟိုရတဲ့နီးနဲ့ကိုညက်ပတ်ကောက်ကျက်တယ်ဘယ်တော့မှသူတို့ကဥပဒေလဲဟိုမလေးစားဘူးလူတွေကိုလူလို့လည်းမထင်ဘူးသူဆိုရင်ဂုံယူစွာနဲ့အောင်ပြောနေသေးတယ်ကျွန်တော်တို့ပြန်ပြောခင်ဗျားတို့လိုအကျဉ်းသားတွေပထမတော့ဆိုမင်းနဲ့ငါနဲ့ပြောတာနောက်ပိုင်းကျတော့မှကျွန်တော်ကိုမင်းကတန်ယုံကဆက်သွယ်ရပြီတန်ယုံနဲ့တပတ်တစ်ခါပြောရတဲ့အချိန်ကျတော့မှသူကကျွန်တော်သပွဲရှိမှလာထိုင်နေအများရန်သူကကျွန်တော်စကားတခွန်းမှားမလားဆိုတော့အများရန်စောင့်ကြည့်တယ်ပြီးရင်ဘာလို့လဲဆိုတော့သူပြောတဲ့စကားအတိုင်းပြောရအကျဉ်းသားတွေကိုသူက main ချေးရှိတယ် main ချေးကနေပြီးတော့လောက်လေးခွားနဲ့နော်အဲ့လိုပြစ်ပြီးတော့နှိမ်နေတာသူတို့မှတနှက်မရှိတော့ငါတနှက်ရှိရင်ပြစ်တောင်ပြစ်တယ်ဆိုတော့အခုယူဆနဲ့ကိုပြောတယ်တော်တော်ကိုဟိုစိုးတယ်နေပြီးတော့အချုပ်ထောင်ကဟိုထမင်းကျွေးတာတော့ဟိုထမင်းလေးတွေကတော့အရင်ကျွန်တော်88ကစားရင်တော့ထမင်းလေးတွေကောင်းလာတယ်အသားလေးရဲ့ကျွေးတယ်ဒါကတော့ဒေါန်ဆန်းစုကြည်လက်ထက်ကဟိုလုတ်ခဲ့တဲ့ပြုပြင်ပြောင်းလေးတွေမှာတစ်ခုပေါ့အရင်တော့ဆိုရင်အသားတည့်ရဲ့ပဲကျွေးတယ်ထောင်ပုံစံမှာဟိုအခုဆိုရင်လေးရဲ့အသားလေးရဲ့ကျွေးပါတယ
်နောက်တစ်ပတ်မှာလည်းနိုင်ငံရေးအကျဉ်းသားဟောင်းကိုကျော်ထင်းဦးနဲ့မင်းမြန်းထားတဲ့ဒုတိယပိုင်းကိုဆက်လက်ထုတ်လွှင့်ဖို့ရှိပါတယ်ရှင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုကြည့်ရှုအားပေးကြရတဲ့ကျေးဇူးတင်ပါတယ်။ကျမအင်ဂျင်နီယာ
နိုင်ငံရေးအကျဉ်းသားဟောင်းဦးကျော်ထေးဦးကိုမတ်အင်ဂျင်နီယာကမေးမြန်းဆက်သွယ်ထားတာပါခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA American တန်ရဲ့ February 29ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးကြန့်ရှိနေသေးတဲ့သတင်းပတ်စင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်။ပထမဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုကြရမှာပါ။အာနာသိန်းမြန်မာစစ်ကောင်စီကိုစံပြအဖြစ်အာဆီယံအဖွဲ့ကြီးကနေထုတ်ပယ်တင်ကြောင်းမလေးရှားဝန်ကြီးချုပ်အန်ဝါ အီဗရာဟင်ကပြောဆိုပါတယ်အာဆီယံနိုင်ငံတွေနဲ့ဒေတာရင်းနိုင်ငံတွေကရောမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဘယ်လိုသဘောထားတွေရှိပါတယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင့်ပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအာဆီယံအပါအဝင်အိန္ဒိယနိုင်ငံတွေအနေနဲ့စစ်ကောင်စီပေါ်ဘယ်လိုသဘောထားတင်တယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာကိုအာဆီယံအဖွဲ့ကြီးကနေထုတ်ပယ်တင်ကြောင်းမြန်မာစစ်ကောင်စီကိုခိုင်မာတဲ့သတင်းစကားပါပြီးစံပြအဖြစ်အာဆီယံအနေနဲ့ဆောင်ရွက်တင်တယ်လို့ထိုင်းနိုင်ငံကိုရောက်ရှိနေတဲ့မလေးရှားဝန်ကြီးချုပ်အန်ဝါ အီဘရာဟင်ကပြောဆိုတဲ့အကြောင်းThis week internet သတင်းကိုကိုးကားပြီး VOA က February 18ရက်နေ့မှာထုတ်လွှင့်ခဲ့ပါတယ်။အာဆီယံဖွဲ့ကြီးဟာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အာဆီယံဘုံသဘောတူညီချက်5ရပ်ချမှတ်ထားတာနှစ်နှစ်နီးပါးကြာမြင့်ခဲ့ပါပြီ။ဒါ့ပြင်မြန်မာစစ်ကောင်ဆောင်တွေကလိုက်နာအကောင့်တွေဖော်ခြင်းမရှိတဲ့အတွက်အာဆီယံကောင်ဆောင်တချို့ဟာမြန်မာစစ်ကောင်စီကိုစိတ်ပြက်လက်ပြက်နဲ့ပြင်းပြင်းထန်ထန်ပြောဆိုလို့ရှိကြပါတယ်။အထူးသဖြင့်အင်ဒိုနီးရှားမလေးရှားနဲ့စင်ကာပူတို့ကပွင့်ပွင့်လင်းလင်းဝေဖန်ပြောကြားကြတာကိုတွေ့ရပါတယ်။အာဆီယံရဲ့နီလန်းဖြစ်တဲ့အပြုသဘောဆောင်တဲ့ဆက်သွယ်ဆောင်ရွက်ရေးနီလန်းဟာအလုံးမဖြစ်ဘူးဆိုတာမြန်မာအရေးကပြသနေတယ်။ဒါကြောင့်အပြုသဘောဆောင်ချင်းကတ်တဲ့နီလန်းကိုပြန်လည်သုံးသပ်ပြင်ဆင်ဖို့လိုပြီလို့အန်ဝါ အီဘရာဟင်ရဲ့ပြောကြားချက်ကို Central News Asia ရဲ့ဆောင်းပါးတစ်ပုဒ်မှာဖော်ပြထားတာတွေ့ရပါတယ်။ The Diplomat မှာလည်းဆောင်းပါးရှင် Jordan Erison ကမြန်မာအိမ်နီးချင်းနိုင်ငံတွေအနေနဲ့စစ်ကောင်စီပေါ်ဗဟိုပြုစဉ်းစားတာရပ်တန့်ကမြမအရေးမှာစစ်ကောင်စီကိုဘေးဖယ်စဉ်းစားရမယ့်အချိန်ရောက်ပြီလို့ခေါင်းစဉ်ပေးက2023 February 14ရက်နေ့ကရေးသားထားပါတယ်။အထူးသဖြင့်အိန္ဒိယ၊ထိုင်းနဲ့တရုတ်နိုင်ငံတွေဟာသူတို့အကျိုးစီးပွားကိုပဲကြည့်တဲ့မူဝါဒတွေကိုပစ်ပယ်ပြီးစစ်ကောင်စီကိုခုခံတော်လှန်နေတဲ့အင်အားစုတွေကိုထောက်ခံအားပေးသင့်တယ်လို့လည်း Jordan Erison ကဆိုပါတယ်။
တရုတ်နိုင်ငံဟာစစ်ကောင်စီနဲ့ခိုင်မာတဲ့ဆက်ဆံရေးရှိပေမဲ့စစ်ကောင်စီကိုအရေးပေးဆက်ဆံမှုတည်တည်တသာရော့ကျလာပါတယ်။နေမြေထိ ंछ ုံနိုင်မှုနဲ့ရှင်တန်ရက်တီဖို့အသေးအတန်ရုန်းကန်နေရတဲ့စစ်ကောင်စီရဲ့အနေအထားကိုတရုတ်အနေနဲ့သတိမပြုမိပဲနေမှာမဟုတ်ပါဘူး။ဒါကြောင့်မြန်မာရဲ့အိမ်ကြီးချင်းအင်အားကြီးတရုတ်နိုင်ငံအနေနဲ့ຫນွေဥတော်လန်ရေးကာလမှာခြံစည်းရိုးခွာထိုင်မနေပဲမြန်မာနိုင်ငံမှာစစ်ကောင်စီအလွန်ကာလတရုတ်အကျိုးစီးပွားမဟာဗျူဟာကိုသာဦးစားပေးချမှတ်ရမယ့်အချိန်ရောက်နေပါပြီ။ဆယ်စုနှစ်များစွာအတွင်းစစ်ကောင်စီကပုံစံအမျိုးမျိုးနဲ့အာဏာရယူထားတဲ့ကာလတွေမှာတရုတ်အနေနဲ့မြန်မာနိုင်ငံမှာဒေါ်လာဘီလီယံပေါင်းများစွာရင်းနှီးမြှုပ်နှံထားတာကိုကြည့်ရင်မြန်မာအပေါ်မှာရှိတဲ့တရုတ်ရဲ့ဩဇာအာဏာကိုဟန်ချက်ညီအောင်တံပြန်နိုင်ဖို့တွက်ဆနေတဲ့အိန္ဒိယရဲ့လှုပ်ရှားဟာဘလို့မှလက်တွေမကျပါဘူး။အိန္ဒိယအစိုးရအနေနဲ့စစ်ကောင်စီကိုထောက်ခံမှုပေးနေတာဟာအိန္ဒိယအကျိုးစီးပွားကိုဖျက်ဆီးနေတယ်လို့ဖြစ်ပြီးရေရှည်မှမြန်မာပြည်သူလူထုရဲ့အိန္ဒိယအပေါ်ယုံကြည်မှုကိုထိခိုက်စေနိုင်ပါတယ်
။အာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံဟာမြန်မာဒုက္ခသည်တွေကိုသိမ်းနဲ့ချီလက်ခံထားတဲ့နိုင်ငံဖြစ်ပါတယ်။မြန်မာပြည်သူတွေအမြင်မှာတော့မြန်မာစစ်ဘုတ်ချုပ်တွေနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိတဲ့ထိုင်းအစိုးရခေါင်းဆောင်ပိုင်းဟာမြန်မာအရေးမှာဘယ်လိုယက်တည်ရမယ်ဆိုတာမပြတ်မသားနဲ့အခက်တွေ့နေကြတယ်။ထိုင်းမှာလျှက်စစ်တပ်အထုတ်လုပ်မှုရဲ့60ရာခိုင်နှုန်းဟာတဘာဝဓာတ်ငွေကနေထုတ်လုပ်တာဖြစ်တယ်။အဲ့ဒီတဘာဝဓာတ်ငွေရဲ့17ရာခိုင်နှုန်းဟာမြန်မာနိုင်ငံရတနာတဘာဝဓာတ်ငွေစီမံကိန်းကနေတင်သွင်းနေရတာဖြစ်တဲ့အတွက်မြန်မာစစ်ကောင်စီနဲ့ဆက်ဆံရေးပြက်မှားကိုထိုင်းအစိုးရဘက်ကမလိုလားဘူးဖြစ်နေတယ်။အာဆီယံနိုင်ငံတွေကစစ်ကောင်စီရဲ့ရက်စက်ရုပ်မာမှုတွေကို ပြစ်တင်ချုပ်ချတဲ့နိုင်ငံတွေလိုပဲထိုင်းအစိုးရဟာလှုပ်ဆောင်တင်တယ်။စစ်ကောင်စီနဲ့စီးပွားရေးဗန္ဒာရေးရဆက်နွယ်နေမှုတွေကိုရှော့ချတင်တယ်။ထိုင်းမြန်မာနယ်စပ်တခြားမှာရှိတဲ့ခုခံဒေါ်လာရေးတပ်ဖွဲ့တွေနဲ့မြန်မာပြည်သူတွေကိုအကူအညီပေးတင်တယ်လို့ဂျော်ဒန်အယ်ရီဆင်ကတရုတ်အိန္ဒိယနဲ့ထိုင်းနိုင်ငံတို့ရပ်တည်တဲ့ပုံကိုရေးသားထားပါတယ်။
2023ခုနှစ်မှာအာဆီယံဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဂျိုကိုဝီဒိုဒိုအနေနဲ့မြန်မာနိုင်ငံရဲ့ပြည်ထနာကိုအောင်မြင်အောင်ဘလို့ဖြေရှင်းမလဲဆိုတာအဓိကမေးခွန်းတစ်ခုဖြစ်တယ်လို့ထိုရူထာကာဟာရှိကနီကီအေရှားမှာရေးသားတဲ့ဂျိုကိုဝီအနေနဲ့သူ့ရဲ့သမိုင်းမှတ်တမ်းအဖြစ်မြန်မာပြည်ထနာကိုဖြေရှင်းနိုင်မလားဆိုတဲ့ဆောင်းပါးမှာရေးသားထားပါတယ်ဂျကာတာမှာပြီးခဲ့တဲ့ February 3ရက်နဲ့4ရက်နေ့တွေမှာပြုလုပ်ခဲ့တဲ့အာဆီယံနိုင်ငံသားရဲ့ဝင်ကြီးတွေရဲ့အစည်းအဝေးမှာမြန်မာစစ်ကောင်စီနဲ့ဘယ်လိုအပေးအယူလုပ်ရမလဲဆိုတဲ့မဟာဗျူဟာကိုပြန်လည်ညှိနှိုင်းခဲ့ကြတယ်လို့ဆိုပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်5ရပ်ကိုအကောင့်ထဲဖော်ဖို့အချိန်စရသတ်မှတ်ဆောင်ရွက်မယ်။မြန်မာနဲ့အင်ဒိုနီးရှားဟာရှေ့လျားတဲ့တန်တမန်ရေးရာပူးပေါင်းဆောင်ရွက်မှုတမိုင်းရှိခဲ့တဲ့1955ခုနှစ်ကအင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာကျင်းပပြုလုပ်ခဲ့တဲ့ဘန်တောင်ညီလာခံမှာအင်ဒိုနီးရှားရဲ့ပထမဆုံးသမ္မတဆူကာနိုနဲ့မြန်မာနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ဦးနုရိုဟာအဓိကအခမ်းကဏ္ဍကနေလက်တွဲဆောင်ရွက်ခဲ့ကြပါတယ်ဒီလိုတမိုင်းကြောင်းတွေလည်းရှိခဲ့တာကြောင့်အင်ဒိုနီးရှားသမ္မတဝီဒိုဒိုဟာအာဆီယံဥက္ကဋ္ဌအနေနဲ့သူ့ရဲ့လှုပ်ဆောင်ချက်တမိုင်းမှတ်တမ်းအဖြစ်မြန်မာပြည်ထနာကိုဖြေရှင်းပေးလိုတဲ့နိုင်ငံရေးရည်ရွယ်ချက်လည်းရှိနေတယ်လို့ဆောင်းပါးရှင်ကဆိုပါတယ်
။ဘယ်လိုပဲဖြစ်ဖြစ်မြန်မာစစ်ကောင်စီဟာမိမကလေးပါမချမ်းလူသက်ကြေးပါတွေကိုမီးရှို့ဆိုတဲ့ရက်ဆက်ကြမ်းကြုတ်တဲ့သူတို့ရဲ့ရာဇဝတ်မှုတွေအပေါ်တာဝန်ယူမှုတာဝန်ခံမှုမရှိတဲ့၍နိုင်ငံရေးအရဆွေးနွေးအပြေရှားဖို့မဖြစ်နိုင်ဘူးဆိုတာကိုဂျော်ဒန်အယ်ရီဆင်ကတော့ရှင်းလင်းစွာထောက်ပြထားပါတယ်။ဒီအချက်ဟာအာဆီယံအပါအဝင်မြမအိန္ဒိယနိုင်ငံတွေကိုအကြံပြုထားတာဖြစ်တယ်လို့မြမစစ်ကောင်စီကိုခုခံတော်လှန်နေကြတဲ့အင်အားစုတွေအနေနဲ့လည်းအိန္ဒိယနိုင်ငံတွေကိုဘယ်လိုချင်းကပ်ဆောင်ရွက်သင့်တယ်ဆိုတာလဲညွန်ပြနေတယ်လို့ဆိုနိုင်ပါတယ်ခင်ဗျာ။
ဒီသွေးနိုင်စီစဉ်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုကြရတာပါဆက်လက်ပြီးတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုကိုထုတ်လွှင့်ပေးလိုပါတယ်ဆရာနာသိမ့်မှုအလွန်အဓိကဆုပ်ယုပ်မှု9ရက်နဲ့မြမလူအဖွဲ့အစည်းအတွက်မျှော်လင့်ချက်အလင်းတန်းကို ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာအကြောင်းအချင်းအရာတွေကိုအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
ဆရာနာသိန်းအကျိုးဆက်ကြောင့်နှစ်နှစ်အတွင်းဆုပ်ယူခဲ့တဲ့အကြောင်း9ရက်နဲ့အနာဂတ်လူအဖွဲ့အစည်းအတွက်မျှော်လင့်စရာအကြောင်းအရာတစ်ခုကို ISK မြန်မာကတင်ပြသွားပါမယ်။မြေဥတုပြိုလျာခေါင်းစဉ်နဲ့တင်ဆက်မဲ့ဒီအကြောင်းအရာမှာအပိုင်းသုံးပိုင်းခွဲပြီးဖော်ပြဖို့ရှိပါတယ်။အခုတစ်ပတ်မှာတော့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံဖြတ်ကျော်မှုကိန်းကဏ္ဍတွေမှာဆုပ်ယူခဲ့တာတွေနဲ့အနာဂတ်မျှော်လင့်ချက်လေးနက်တစ်ခုကိုပြောပြသွားပါမယ်။အနာသိမ့်ခဲ့တဲ့အကျိုးဆက်ကြောင့်နိုင်ငံတကာဆက်ဆံရေးကဏ္ဍမှာဆုတ်ယုတ်တာတွေအများကြီးရှိခဲ့ပြီးထင်ရှားတဲ့ဖြစ်ရပ်၃ခုရှိပါတယ်။ပထမဖြစ်ရပ်ကတော့ကုလသမဂ္ဂမှာမြန်မာအမြဲတမ်းကိုယ်စားလှယ်ကိုစားပြုခွင့်နေရာကိုစစ်ကောင်စီကနှစ်နှစ်ဆက်တိုက်ဆုံးရှုံးခဲ့တာပဲဖြစ်ပါတယ်။အာဆီယံထိပ်သီးအစည်းအဝေးမှာစစ်ကောင်စီဥက္ကဋ္ဌကိုမဖိတ်ဘဲဇက်တိုက်ချန်လှန့်ခံထားရတာကတော့ဒုတိယဖြစ်ရပ်ဖြစ်ပါတယ်။တတိယဖြစ်ရပ်ကတော့နှစ်ပေါင်း80အတွင်းပထမဆုံးအကြိမ်ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာရေးဆိုင်ရာဆုံးဖြတ်ချက်တစ်ခုပေါ်ထွက်ခဲ့တာပါအခုလိုနိုင်ငံတကာဆက်ဆံရေးမှာဖက်ကျင်ခံရချိန်မှာစစ်ကောင်စီဟာရုရှားနဲ့တရုတ်နိုင်ငံကိုပွာထားလာပါတယ်အာဏာသိမ်းမှုအလွန်မှာစစ်ကောင်စီဥက္ကဋ္ဌဟာရုရှားနိုင်ငံကို၃ချိန်တွားရောက်ခဲ့ပြီးရုရှားသမ္မတပူတင်နဲ့ပါတွေ့ဆုံခဲ့ပါသေးတယ်အာဏာသိမ်းမှုအလွန်တရားဥပဒေစိုးမိုးမှုကဲမဲ့လာတာကြောင့်မြန်မာနိုင်ငံကိုနိုင်ငံဖြတ်ကျော်မှုကိန်းတွေရဲ့အခြေတရားနိုင်ငံတစ်ခုအဖြစ်စောင့်ကြည့်ခံရတာကလည်းဂရုပြုရမယ့်ဆုပ်ယုပ်မှုတစ်ခုပါ။ထိုင်းမြန်မာနယ်စပ်တစ်လျှောက်ပါရွှေကုတ်ကူမြို့တည်အပြင်နောက်ထပ်မြို့တည်၃ခုထံမှလည်းပေါ်ပေါက်လာပါတယ်။ဒီနေရာတွေမှာလောင်းကစားနဲ့ငွေကြေးလိမ်လည်တဲ့ဂိုင်းတွေအခြေစိုက်ကြပြီး လူကုန်ကူးမှုကြီးစိုးရာဒေသတွေဖြစ်လာပါတယ်တရုတ်မြန်မာနယ်စပ်မှာရှိတဲ့ UWS ထိန်းချုပ်ဒေသတွေမှာလည်းလူကုန်ကူးခံရတဲ့ဖြစ်ရပ်တွေပိုများလာပါတယ်မြန်မာနိုင်ငံသားတွေသာမကထိုင်းမလေးရှားအိန္ဒိယနဲ့ကင်ညာနိုင်ငံသားတွေပါလူကုန်ကူးခံရပြီးတရားမဝင်လုပ်ငန်းတွေမှာစီထိုင်းခံခဲ့ရပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းဆွေရုပ်တာတွေရှိခဲ့ပြီးမယ်လူငယ်တွေရဲ့အားစိတ်ပါဝင်မှုနဲ့ယုံကြည်ချက်အတိုင်းမြဲမြံစိတ်တွေဟာလူ့အဖွဲ့အစည်းအတွက်ပျော်လင့်ချက်လင်းလန်းဖြစ်ပေါ်ထွက်လာပါတယ်အာဏာသိမ်းမှုအလွန်မှာတက္ကသိုလ်ကျောင်းသားအနည်းဆုံး3သိန်းကနေ5သိန်းဝန်းကျင်ဟာကျောင်းပြန်မတက်ဘဲစီရီယမ်လှုပ်ရှားမှုမှာပါဝင်နေကြပါတယ်လက်နက်ဆွဲကင်တော်လန်နေကြတဲ့တပ်ဖွဲ့ဝင်တဲ့2သိန်းလောက်မှာလည်းလူငယ်တွေအများပြားပါဝင်နေတာပါစီရမ်လှုပ်ရှားမှုမှာပါဝင်နေကြတဲ့အစိုးရဝန်ထမ်း 38,000 တန်းမှနေရှိရမှာလဲလူငယ်တွေပါဝင်နေကြပါတယ်။လူငယ်တွေရဲ့စန္ဒအား၊ကိုကျိုးစမှုအား၊စိတ်ဓာတ်အားနဲ့ညာနာအားတွေကိုအဟောတိကံမဖြစ်စေဖို့နယ်ပယ်အသီးသီးကခေါင်းဆောင်တွေရဲ့တာဝန်ဆိုတာနှလုံးသွင်းစရာလည်းဖြစ်ပါတယ
မဟာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုကိုနားဆင်ကြည့်ရှုကြရတာပါအခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ပေးစာပြန်စာကဏ္ဍကိုလည်းထုတ်လွှင့်ပေးလိုပါတယ် BOA မြန်မာပိုင်းကသောတာရှင်တွေပေးပို့လာတဲ့ပေးစာပြန်စာတွေကိုစူးစီးပြီးမအေးတန်တာကျော်စူးစီးတင်ဆက်ထားတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြည့်ရှုကြအောင်ပါခင်ဗျာ
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ကိုနားထောင်ရတာအရင်ကောင်းပါတယ်မသိတဲ့အရာတွေကိုလည်းသိခွင့်ရလို့ကျေးဇူးတင်ပါတယ်သတင်းတင်ဆက်သူအားလုံးကျန်းမာပါစေစိတ်နှလုံးချမ်းမြေ့ပါစေကျွန်တော်ဆုတောင်းပေးပါတယ်လို့ရေးလာတဲ့သူကတော့ရှင်ရေးရဖြစ်ပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုရေးရကိုလည်းစိတ်နှလုံးချမ်းမြေ့ကျန်းမာရွှင်လန်းပေးကင်းပါစေလို့ပြန်ပြီးဆုတောင်းပေးခြင်းပါတယ်ရှင်တနေ့ပြီးခဲ့တဲ့ဖေဖော်ဝါရီ24ရက်နေ့ဟာရုရှားတပ်ဖွဲ့တွေယူကရိန်းကိုအလုံးရင်းနဲ့ဝင်ရောက်ကျူးကျော်စစ်ထိုးတဲ့နှစ်ပတ်လည်နေ့ဖြစ်ပါရဲ့နော်။ယူကရိန်းမြို့တော်ကီဖ်ကိုရုရှားကသိမ်းလိုက်နိုင်ဖို့အတွက်ရပ်ပိုင်းမောင်းနေတာမှသတင်းပတ်အတိုင်းအတာပဲကြားမယ်လို့နိုင်ငံရေးအကဲအကဲတွေကအစပိုင်းမှာမှန်းကိန်းထုတ်ထားတာပါ။အမေရိကန်ကခေါ်ထုတ်ပေးမယ်ဆိုတဲ့ကမ်းလှမ်းချက်ကိုယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကမြန်မြန်ဆန်ဆန်ပယ်ချခဲ့ပြီးတော့သူနဲ့သူ့ရဲ့အစိုးရအဖွဲ့ဝင်တွေကီဖ်မြို့တော်မှာပဲဆက်ရှိနေမိကြောင်းဗီဒီယိုကတဆင့်ပြောကြားခဲ့ပါရယ်။တနေ့ကြာမှလည်းကီဖ်မြို့တော်ကယူကရိန်းအချုပ်အခြာအောင်မှာပဲဆက်ပြီးတော့ရက်တည်နိုင်ခဲ့ပါရဲ့နော်။ဒီယူကရိန်းစစ်ပွဲကြီးကြောင့်တစ်ကမ္ဘာလုံးအတွက်တော့ရိုက်ခတ်မှုတွေရှိနေခဲ့ရရှိနေစေလဲဖြစ်ပါလေ။ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တယောက် Regina Wine ဆိုတဲ့သောရရှင်ရေးလာတာက
ဒါကြောင့်ကမ္ဘာဘယ်နေရာမှာဖြစ်ဖြစ်မတိကြိုးချံပြုတ်ပြီးစိတ်မဝင်စားလို့မရတော့ပါဘူး။လူမှုရေးကိုမထိခိုက်ပေမဲ့စစ်ပွဲရေးကအနည်းနဲ့အများဓာတ်ရိုက်ဓာတ်မမဟုတ်ရင်တဆင့်ခံစီးဆင်းနေကြတဲ့အတွက်ကုန်စည်နှုန်းတွေထိခိုက်လာတာနဲ့အမျှတကယ်တမ်းဖြစ်လာပြီးဆိုတမ်းမှန်နဲ့အောက်ခြေလူဒန်းစားတွေဖို့တကယ်မလွှဲတာပါအခုလည်းပြည်ရင်းမှာထွက်တဲ့အခြေခံစံတောင်မှတပြည်ကို2500ဖြစ်နေပါပြီအရင်ပေါ်ဆန်းအမြင့်လိုင်းနေပါဖြစ်နေတာပ
ါဒါကယူကရိန်းစစ်ပွဲကြောင့်မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းစစ်ပွဲရေးဘလို့ရိုက်ခတ်မှုတွေရှိလဲဆိုတာဒီတော့ရှင်ဆက်ဆက်ပြီးရေးလာတာဖြစ်ပါတယ်ဟုတ်ပါတယ်ဒီစစ်ပွဲရေးရိုက်ခတ်မှုအကျိုးဆက်တွေကလက်ရှိခံစားနေကြရတာဖြစ်ပါတယ်ရှင်ဒီလိုမျိုးရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာတစ်နှစ်ပြည့်လာခဲ့တဲ့အချိန်မှာတော့2023ဖေဖော်ဝါရီ22ရက်နေ့ကတော့ရုရှားသမ္မတပူတင်ကအဖအတိုင်းပြည်ကာကွယ်စောင့်ရှောက်သူများဂုဏ်ပြုခန္ဓာကျင်းပမိန့်ခွန်းပြောပြီးတော့လူမှုပရိသတ်ကိုစိတ်သက်တက်ကြွအောင်စူးစီးခဲ့ပါတယ်။အဖအတိုင်းပြည်ကိုကာကွယ်စောင့်ရှောက်တဲ့သူတွေကိုထောက်ခံကြောင်းပြသတယ်ဆိုပြီးတော့ဒီတိုက်ပွဲမှာတိုက်နေတဲ့ရုရှားစစ်သားတွေကိုဂုဏ်ပြုသွားတာဖြစ်ပါတယ်။ ရုရှားနိုင်ငံသားတွေလည်းအားကစား권အပြည့်အစုံတက်ရောက်ပြီးတော့သမ္မတပူတင်ကိုထောက်ခံကြောင်းပြသခဲ့တာပါဒီမှာ Facebook စာမျက်နှာမှာလာရေးလာတဲ့သောရရှင်ကသူများနိုင်ငံကိုမတရားကျူးကျော်တာဂုဏ်ယူစရာမဟုတ်တာကိုဘာတွေဂုဏ်ယူကြနေတာပါလဲမသိရင်ပဲကျူးကျော်လာတဲ့ရန်သူတွေကိုအသက်ပေးပြီးတော့တိုက်ထုတ်နေရတယ်လို့မျိုးဂုဏ်ပြုပွဲလုပ်ပေးနေတာမျိုးနဲ့တွေ့ပါတယ်ဆိုတော့ရေးလာပါတယ်တနင်္လာနေ့ tomorrow view ကြီးက2023ခုနှစ်မှာအပတ်စဉ်အစီအစဉ်အစ်လေးတွေကိုထုတ်လွှင့်တင်ဆက်ပေးနေပါတယ်နော်ဒီထက်မှာဥရုယာတီနဲ့အနာဂတ်ကဘာဆိုတဲ့အစီအစဉ်လည်းပါပါတယ်ပတ်ဝန်းကျင်ထိန်းသိမ်းရေးဥရုယာတီပြောင်းလဲမှုတားဆီးရေးတို့ကကျမတို့ကဘာကြီးအတွက်ဘလောက်အရေးပါသလဲဒီကိစ္စဘလို့စ조사လှုပ်ဆောင်နေကြလဲဆိုတာကိုအပတ်စဉ်တင်ဆက်ပေးနေတာဖြစ်ပါတယ်စနေညရေဒီယိုထုတ်လွှင့်ချက်နောက်ပြီးရုပ်မြင်သံကြားပေါ်ကရေဒီယိုထုတ်လွှင့်ချက်ဒီမှာနားဆင်ကြည့်ရှုနိုင်ပါတယ်ဒါနဲ့တစ်ဆက်တည်းပဲပတ်ဝန်းကျင်အရေးလှောက်ရှားသူတွေနဲ့လာလို့အစိုးရမိပါတယ်လို့ရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ
်ကျွန်တော် VOA ကိုရေဒီယိုနဲ့ရောဖုန်းနဲ့ပါအမြဲနားထောင်ပါတယ် VOA ကိုတစ်ခါမှစာမရေးဘူးပါဘူးပတ်ဝန်းကျင်အရေးလှောက်ရှားမှုတွေနဲ့ပတ်ဝန်းကျင်အရေးလှောက်ရှားသူတွေနဲ့ပါလာရတာဟာစိုးရင်စရာကောင်းလာပါတယ်ဗျကျွန်တော်တို့ဟာကွာကြီးမှာရှင်သန်နေသည့်ကာလပတ်လုံးကိုယ့်ပတ်ဝန်းကျင်ကိုတက်ဆွမ်းသလောက်ကိုယ့်ပတ်ဝန်းကျင်ကိုထိမ့်သိမ့်ကာကွယ်ကြပြီးတော့နောက်မျိုးဆက်တွေကိုတန်ရှင်းလက်ဆက်တဲ့ပတ်ဝန်းကျင်တစ်ခုအဖြစ်ဆက်ထိန်းသိမ်းထားတဲ့မဟုတ်လားတေချာတာတစ်ခုကတော့ကိုယ့်ပတ်ဝန်းကျင်ကိုကိုရနိုင်သလောက်လုံနိုင်သလောက်တယောက်ချင်းစီကပူပေါင်းလှုပ်ဆောင်ဖို့လိုမယ်အခုလိုအချိန်မျိုးမှာဆိုရင်ပေါ့အခက်ခဲအကျက်တဲတွေအမျိုးမျိုးနဲ့ရင်ဆိုင်နေကြရတာတွေကိုသိပါတယ်ကျွန်တော်တို့မလုံရင်မလုံနိုင်ခဲ့ရင်တော်တော်ကြီးကိုအချိန်ကြီးစိုးသွားတော့မှာပါရနိုင်သလောက်လုံနိုင်သလောက်ကိုအခက်ခဲအဟန့်တားတွေကြားကအကန့်အသတ်တွေကြားကအစွမ်းကုန်လုပ်ရမှာပါပဲမြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်အရေးလှုပ်ဆောင်မှုနှိုးဆော်မှုတွေနည်းသက်နည်းလာပြီးတော့အခုဆိုနိုင်ငံရေးအခြေအနေတွေကြောင့်ပါတော်တော်လေးကိုယိုယွင်းပျက်စီးနေပါပြီပိုဆိုးတာကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကိုတော့ဖမ်းဆီးစစ်ဆေးတာတွေဖိနှိပ်ချုပ်ချယ်တာတွေတရင်မှာကြားရတာပါအဲ့လိုဖိနှိပ်နေသေးတော့ဘာကူမှထိထိရောက်ရောက်မလုံနိုင်သလိုရသည်ရထိုက်တဲ့ပြပအကူအညီတွေရလာတော့မှမဟုတ်သလိုပြည်သူလူထုနဲ့ပတ်ဝန်းကျင်အပေါ်မှာပါတက်ရောက်ဆေးမှာပါမကူညီခြင်းနေပါမနှောက်ယှက်ပါနဲ့ဆိုတဲ့စကားအတိုင်းပြောကြပါတယ်ကျွန်တော်တို့ဟာအဲ့ဒီစိုးကြိုးကိုတည်တည်တသာကြီးကိုခံနေရမြင်နေရပါပြီကျွန်တော်တို့ကဒေသခံတွေကိုနားဝင်လာအောင်မြင်တတ်လာအောင်ပတ်ဝန်းကျင်ဆိုင်ရာပညာပေးတွေလိုမျိုးသင်တန်းပေးတာတွေမျိုးအလုပ်ကိုင်အခွင့်အလမ်းကောင်းတွေဖန်တီးတာမျိုးတွေလှုပ်သင့်ပါတယ်တော်တော်လေးကိုဘေးကျန်နှံကျဖြစ်နေကြပါတယ်သူတို့ကတော့သူတို့အကြောင်းပြောတာအကုန်ကြားတယ်မကြားကျင်သလိုနားတွေပိတ်ထားပေမဲ့လူတွေသူတို့အကြောင်းဘာပြောနေသလဲဆိုတာကြားရအောင်နည်းနည်းတော့ဖွင့်ထားတယ် VOE ဖွဲ့သားအလုံးကျေးဇူးပါဗျာ
ကိုကျော်သူဝင်းစာရေးလာတာဖြစ်ပါတယ်ဟုတ်ပါတယ်သူပြောသွားသလိုပါပဲဒီပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ကအချိန်ကာလဆောင်လို့မရတဘာဝကပေးအနေတွေကလည်းအချိန်ကာလနိုင်ငံအနေထားကိုမဆောင်ဖြစ်ပျက်ကြတာဖြစ်ပါတယ်နော်ဒါကြောင့်မလို့အခက်အခဲတွေရှိနေတဲ့ကြားကပဲပတ်ဝန်းကျင်ထိန်းသိမ်းရေးကိုတက်နိုင်တဲ့အပိုင်းကတနိုင်တစ်ပိုင်းအသည့်ချက်လှုပ်ဆောင်မယ်ဆိုရင်တော့လူသားမျိုးဆက်အတွက်ကောအခုလက်ရှိကြုံနေရတဲ့ဒုက္ခတွေရောနည်းနည်းတော့လျော့ပါးစေမယ်ထင်ပါတယ်။ဒါကလည်းနိုင်ငံကိုဥဆောင်တဲ့သူတွေအဓိကအမြင်ကျကျနဲ့လမ်းပြလှုပ်ဆောင်ရမှာပါ။ဒီတော့ရှင်ပြောသလိုသူ့စကားတိုင်းပြောရမယ်ဆိုရင်တော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကိုဖန်ဆီးစစ်ဆေးတာတွေဖိနှိပ်ချုပ်ချယ်တာတွေလှုပ်တာကတော်တော်ကိုနားလည်ရခက်ပြီလို့ပဲပြောရမယ်ထင်ပါတယ်ရှင်။ကိုယ်တော်တော်ရရှင်နေမေးလာတဲ့အထက်မှာတော့ passport ရုံးတွေဘယ်တော့ပြန်ဖွင့်မလဲသိချင်ပါတယ်ဆိုတော့မကြာခဏရေးလာကြတာတွေတွေ့ရပါတယ်တယောက်မကပါဘူးเนาะ messenger ထဲမှာမျောလင်းချက်တွေဝေဝါးနေလို့ပါတဲ့ဟုတ်ကဲ့အခုတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲ passport ကို online ကနေပြီးတော့ပြန်ပြီးတော့ရှောက်ထားလို့ရပြီဆိုတဲ့အကြောင်းသတင်းတင်ပြပေးခဲ့ပါတယ်เนาะအဲ့ဒီသတင်းလည်းအားလုံးကြားပြီးလောက်ပြီးထင်ပါတယ်မြန်မာနိုင်ငံဒေသအများပြားမှာစစ်တပ်ကခြေရွာတွေကိုတိုက်ခိုက်လို့ဒေသခံပြည်သူတွေအကြီးအကျယ်ဒုက္ခရောက်နေရတဲ့သတင်းတွေအခုတလောဇက်တိုက်တက်လာနေပါရဲ့နော်ဒီလိုအခြေအနေကြုံကြရတဲ့သောရရှင်တွေလည်းစာရီရေးပို့ဓာတ်ပုံတွေလှမ်းပို့ကြတာတွေကျွန်တော်တို့ရရှိပါရဲ့ရှင်ဒီမှာနော်မသိရွာကန်တူဖြစ်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်က
အခုအရာတော်ဒေသတောင်ပိုင်းကိုမီးရှို့နေပါတယ်လက်နက်ကြီးတွေနဲ့လည်းအဆက်မပြတ်ပစ်နေပါတယ်စိတ်သူနွားအုပ်တွေနဲ့စစ်ရှောင်းတွေနေပူကြီးတဲ့မောင်းညပြေးကြတဲ့ဒုက္ခရောက်နေကြပါတယ်ဖေဖော်ဝါရီ22ရက်မွန်းတဲ12နာရီခွဲလောက်ကစပြီးဖြစ်တာပါအခုအချိန်ထိလည်းပြစ်ခတ်နေကြစေဖြစ်ပါတယ်ခင်ဗျအ
ရာတော်နယ်တောင်ပိုင်းကအခြေအနေကိုအဲဒီကသောရရှင်စာရေးပြီးလှမ်းပြောလာတာဖြစ်ပါတယ် တော်ရရှင်တွေအတွက်ပေးစာတွေကိုဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့သတင်းတစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသရရှင်နေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးနားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မအေးတန်တာကျော်စီစဉ်တင်ဆက်တဲ့ပေးစာပြန်စာကဏ္ဍကိုနားဆင်ကြရတာပါ။ဆက်လက်ပြီးကြန့်ရှိနေတဲ့သတင်းအပတ်စဉ်ကဏ္ဍဖြစ်တဲ့ကဘာတလွားကထူးထူးခြားခြားသတင်းများကိုတင်ပြပေးလိုပါတယ်။အိန္ဒိယနိုင်ငံဤပညာကုမ္ပဏီတစ်ခုဟာရုံစင်းချိန်ရောက်တာနဲ့အလုတ်ဆက်လုပ်လို့မရအောင်ဝန်ထမ်းတွေရဲ့ကွန်ပျူတာကိုပိတ်ပစ်မဲ့ software တစ်ခုကိုတီထွင်အသုံးပြုနေပါတယ်။တောင်ကိုရီးယားနိုင်ငံ Seoul မြို့တော်ကစောက်လက်စာတိုက်တစ်ခုမှာဖွင့်ထားတဲ့ coffee ဆိုင်ဟာလူငယ်တွေအကြရေပန်းစားနေပါတယ်။ဒီလိုကဘာတလွားထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မခင်ဖြူတွေတို့ကတင်ဆက်ထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံကနည်းပညာကုမ္ပဏီတစ်ခုဖြစ်တဲ့ Soft Grid Computer ကုမ္ပဏီဟာရုံးစင်းရောက်တာနဲ့အလုပ်ဆက်လုပ်လို့မရအောင်ဝန်ထမ်းတွေရဲ့ကွန်ပျူတာကိုပိတ်ပစ်မဲ့ software တစ်ခုတီထွင်အသုံးပြုနေပါတယ်ဝန်ထမ်းတွေအတွက်အလုပ်နဲ့ကိုယ်ပိုင်အချိန်မျှမျှတတရစေဖို့အတွက်အခုလို software ဖန်တီးအသုံးပြုတာဖြစ်ပြီးမိသားစုအတွက်အချိန်ပိုပေးနိုင်စေဖို့လည်းယူရတာပါလို့ CEO AJ Kolani ကပြောပါတယ်။အလုပ်ဆက်လုပ်လို့ကွန်ပျူတာဖွင့်လိုက်တဲ့အချိန်ကစပြီးတော့အလုပ်စင်းချိန်အထိကွန်ပျူတာ software ကမှတ်သားထားမှာဖြစ်ပြီးအချိန်ပြည့်ကန်ပြီး10မိနစ်အလိုမှာကွန်ပျူတာကသတိပေးစာသားထွက်လာမှာပါ။အဲ့ဒီစာသားကတော့တတိသင်အချိန်ပြည့်ပြီးရုံးကွန်ပျူတာဟာ10မိနစ်အတွင်းမှာပိတ်သွားမှာဖြစ်ပြီးအိမ်ပြန်မှာလို့ရေးသားထားတာပါ။အဲ့လိုလှုပ်ဆောင်တာကိုဝန်ထမ်းတွေကကြိုဆိုပြီးအိမ်မှာလည်းလှုပ်ရှားတွေရှိသေးတာကြောင့်အမျိုးသမီးဝန်ထမ်းတွေကလည်းသဘောကျနှစ်သက်ပါတယ်။ဒီ software ကြောင့်ပုံမှန်ညဘက်စိတ်ဖိစီးမှုမရှိဘဲအိပ်ဖြစ်တယ်လို့ဝန်ထမ်းတွေကပြောကြပါတယ်။အချိန်ကြာကြီးအလုပ်လုပ်တာကြောင့်လူသားနဲ့ချီပြီးတစ်နှစ်တစ်နှစ်သေဆုံးနေကြပြီးကက်ယောဂါကာလကြီးအတွင်းမှာပိုဆိုးလာတဲ့အခြေအနေတစ်ခုဖြစ်နေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်း2021ခုနှစ်တုန်းကထုတ်ပြန်ထားပါတယ်။
တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကဆောက်လက်စာတိုက်တစ်ခုမှာဖွင့်ထားတဲ့ coffee sign design ဟာလူငယ်တွေအကြားရေပန်းစားနေပါတယ်။ area 092လို့နာမည်ပေးထားတဲ့ဒီ coffee sign ဟာဆောက်လက်စာသုံးတဲ့တိုက်တစ်ခုမှာဖွင့်ထားတာဖြစ်ပြီးတော့62ရက်ပဲဖွင့်မှာဖြစ်ပါတယ်။ February 1ရက်နေ့ကစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့092ဆိုတဲ့နာမည်ဟာကိုရီးယားဘန်စကားအရကွန်ကရစ်အတန်တွက်နဲ့နှီးစပ်တာကြောင့်လို့ဒီ sign ကိုပူးတွဲဖွင့်လှစ်ခဲ့သူတဦးဖြစ်တဲ့အိုဆွန်ဆုတ်ကပြောပါတယ်ရုပ်တရက်ကြည့်လိုက်ရင်တော့ coffee sign လို့မသိစေရပဲစောက်လုပ်ရေးလုပ်ငန်းလုံးလက်ဆတိုက်တစ်ခုတည်းရောက်နေတယ်လို့ခန်းစားသွားရစေမှပါတာပေါ်လင်မိုးကအပြာစားကြီးနဲ့ကာထားသလိုအထဲမှာလည်းသတိပေးစာသားတွေနဲ့ရေပိုက်တွေကိုဒီအတိုင်းကြီးတက်ဆင်ထားတာကိုမြင်ရမှာပါဒါပေမဲ့လည်းဒီစောက်လက်ဆတိုက်ထဲမှာဖွင့်ထားတဲ့ coffee sign ဟာ တခြားကော်ဖီဆိုင်တွေလိုပဲဘေးကင်းတန့်ရှင်းပါတယ်လို့ကျန်းမာရေးအာဏာပိုင်တွေကစစ်ဆေးပြီးဖြစ်ပါတယ်တချို့လာရောက်စားသုံးသူတွေကလည်းဘေးကင်းလုံခြုံရေးအတွက်ကော်မာအုပ်ထုပ်တွေစောင်းထားသလိုတချို့တွေကတော့ကွန်ကရစ်နံရံတွေပေါ်မှာပကြီးတွေရေးချဲ့ကြပါတယ်92ရက်ပြည့်သွားတဲ့နောက်ပိုင်းမေလမှာတော့ဒီတိုက်ဆောက်လုပ်ရေးတွေကိုပြန်လုပ်မှာပါခင်ဗျာ
ကညာနိုင်ငံစာပေရူဒေတာကအမျိုးသမီးတွေကြည်တည်တံ့နေထိုင်ကြတဲ့ရွာလေးတစ်ရွာအကြောင်းတင်ပြပေးပါမယ်။ဦးမိုချာရွာတီထောင်ချားတာနှစ်ပေါင်း30ကျော်လောက်ရှိနေပြီဖြစ်ပြီးတော့အိမ်တွင်းအကျန့်ဖက်ခံရတဲ့အမျိုးသမီးတွေကိုကယ်တင်ဖို့အတွက်အမျိုးသမီးတွေကြီးစုပေါင်းတီထောင်ချားတာပါ။ဦးမိုချာဆိုတာကတော့စွာဟီလီဘာသာစကားဖြစ်ပြီးညညွတ်ချင်းဆိုတဲ့အဓိပ္ပာယ်ရပါတယ်။ဒီရွာကိုတီထောင်ခဲ့သူအမျိုးသမီး15ဦးထဲကတဦးဖြစ်တဲ့ဂျိန်းနိုမူကန်ကလည်းယောက်ျားနဲ့ပြန်ပေါင်းလို့စိတ်မရှိပဲသူအိမ်တော်တဲ့တုန်းကအနိုင်ကျင့်ခံရတဲ့အကြောင်းအခွင့်အရေးလုံးဝမရှိတဲ့အကြောင်းကလေးတွေကြောင်းတက်ခွင့်မရပဲအခုမှကြောင်းတက်ခွင့်ရတဲ့အကြောင်းတွေပြောပါရယ်အိမ်ရင်းချက်ဖတ်မှုခံရတာအမျိုးသမီးလက်အင်ကဖျက်တောက်ခံရတာကလေးဘဝနဲ့ယောက်ျားပေးစားခံရတဲ့အနီးနားဒေသကအမျိုးသမီးတွေကိုကယ်တင်ဖို့ဖြစ်ပြီးအမျိုးသမီးတွေဟာကိုအားကိုကိုပြီးအသက်မိုးဝမ်းကြောင်းပြုကြပါရယ်သူတို့ရဲ့အဓိကလုပ်ကိုင်ကတော့ရိုးရာပရီးတွေလှုပ်ပြီးကမ္ဘာလှည့်ခီးသွွားတွေနဲ့အနီးနားရွာတွေကိုရောင်းချတာပါ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဟောလိဝုဒ်အရက်က Universal Studio ဖျော်ဖြေရေးခြံကြီးထဲမှာ Super Nintendo World လို့ခေါ်တဲ့ Nintendo ဂိမ်းတွေဆော့လို့ရတဲ့အပန်းဖြေနေရာတစ်ခုကိုထည့်သွင်းဖွင့်လှစ်လိုက်ပါတယ်။ Nintendo ဂိမ်းကုမ္ပဏီကထုတ်လုပ်တဲ့နာမည်ကြီး Mario ဂိမ်းပုံစံတူတွေဖန်တီးထားပြီးတော့မိုးပွင့်ကြီးတွေ၊လက်ကြီးတွေနဲ့ဂိမ်းတွေကစားလို့ရအောင်ဖန်တီးထားပါတယ်။ဂန်နဝင် Nintendo ဂိမ်းဒီဇိုင်နာ Shigeru Miyamoto ကိုယ်တိုင်တက်ရောက်ဖွင့်လှစ်ခဲ့ပြီးတော့အခုလိုဂိမ်းတွေကိုအပြင်မှာလူကိုယ်တိုင်ပါဝင်ကစားလို့ရအောင်ဖန်တီးထားတဲ့အတွက်တကယ်ကိုအံ့ဩစရာပါပဲလို့ Universal Creative Company ကဒုဥက္ကဋ္ဌဂျွန်ကွန်ဖီနိုကပြောပါတယ်။လာရောက်လဲပတ်သူတွေအနေနဲ့လဲဒီအပန်းဖြေကစားကွင်းကြီးတွေကိုဝင်လံလိုက်တာနဲ့အထဲမှာစောက်ထားတာတွေနဲ့ဆော့ကစားနိုင်ပြီးတော့လက်မှာပတ်ထားတဲ့လက်ပတ်ကနေလဲဂိမ်းထဲမှာလိုပဲအမှတ်တိုးအောင်လုပ်လို့ရပါတယ်။
ကဘာတလွားကထူးခြားတဲ့သတင်းလူတွေကိုနားဆင်ကြည့်ရှုကြရတာပါ။ကဲအခုတော့ဒီကနေ့ရဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါခင်ဗျာ
။2014ခုနှစ်ကတည်းကရုရှားကသိမ်းပိုက်ထားတဲ့ခရိုင်းမီးယားကျွန်းဆွယ်ဟာယူကရိန်းနိုင်ငံအစိပ်ပိုင်းဖြစ်ဆက်လက်ရှိနေဆဲဖြစ်တဲ့အကြောင်းအမေရိကန်ကသတင်းလုံးနေနေမှာကြေညာပါတယ်။ဒါပေမဲ့တနစ်ချာကျူးကျော်စစ်တွင်းရုရှားသိမ်းပိုက်ထားတဲ့နယ်မြေတွေကိုယူကရိန်းကပြန်လည်ထိန်းချုပ်နိုင်ရေးဟာလက်တလုံးပိုပြီးအရေးကြီးတဲ့ကိစ္စဖြစ်တယ်လို့လည်းပြောဆိုကြတာပါ။ယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားပိုင်ဖြစ်သွင်းတဲ့ကိစ္စကိုအမေရိကန်ကဘယ်တော့မှအတိအမှတ်ပြုမှာမဟုတ်တဲ့အကြောင်းနိုင်ငံကြားရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ယူကရိန်းပေါ်ကျူးကျော်တက်ခိုက်နေတဲ့ရုရှားတပ်ဖွဲ့တွေကိုတရုတ်ကစစ်လက်နက်တွေထောက်ပံ့ကူညီဖို့စဉ်းစားနေတယ်လို့အမေရိကန်ကယုံကြည်ထားတဲ့အကြောင်းအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ကြီးကပြောဆိုလိုက်ပါတယ်။တရုတ်ကသာတကယ်လုပ်ခဲ့မယ်ဆိုရင်တော့အင်တန်မှအန်ဒီအေများပြီးအမျှော်အမြင်မဲ့ရာရောက်လိမ့်မယ်လို့လည်း CIA ညွှန်ကြားမှုချုပ်ဝီလျံဘန်းစ်ကအမေရိကန်ရုပ်သံ CBS ကတနင်္ဂနွေနေ့မှာထုတ်လွှင့်တဲ့မေးမြန်းခန်းမှာပြောဆိုထားတာပါ။တရုတ်နိုင်ငံကဒီလိုမလုပ်ဖို့အလေးနဲ့မျှော်လင့်တယ်လို့လည်းပြောပါရယ်။ရုရှားကိုစစ်လက်နက်အကူအညီပေးမှာကိုတနင်္ဂနွေနေ့ကအပြင်းထန်သတိပေးပြောဆိုတဲ့အထက်မှာတော့ CIA အကြီးအကဲဖြင့်အင်ဖြူရောမြူသားလုံခြုံရေးချန်ပီယံ Jake Sullivan လည်းပါဝင်ခဲ့တာပါ။ရွှေပြောင်းနေထိုင်သူတွေလိုက်ပါလာတဲ့တစ်သားလေးတစ်စင်းအီတလီစစ်ကမ်းမြောက်ခင်ပျက်စီးနှမြွာကကလင်းငယ်တူပါဝင်တေဆုံးသူ58ဦးထက်မနည်းရှိတယ်လို့အာဏာပိုင်တွေကပြောပါရယ်လင်းနှမြမှုကနေအသက်မသေးလွတ်မြောက်လာသူကတော့80လောက်ရှိကြောင်းလဲတာဝန်ရှိသူတွေကပြောဆိုကြပါရယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးတာပါ VOA American တန်ကတင်းလာနေမနည်းခင်တရင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇီနက်အဗ်ဒူရာမန်နဲ့ဇူဘဲအယ်တာရက်တို့ဖြစ်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးကင်းရန်ကင်းမင်္ဂလာပြည့်ဝတဲ့နေ့တွေအမြန်ဆုံးရရှိစေလိုကြောင်းဆုတောင်းလိုက်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA အမေရိကန်အတံကနေထုတ်လွှင့်နေတာနဲ့ပတ်သက်ပြီးဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင်တော့ biwamisbarmis.com voanews.com ကိုစာရေးသားပေးပို့နိုင်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာကျွန်တော်ကပြန်ပါဆုံးမြင်ပါခင်ဗျာ
This program has come to you from the Voice of America, Washington.